Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် View American တန်ကနေ2021 January 3ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24.50 လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူအစက်ခံရသူဟာစနေနေ့မှာ84သန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကတော့အကူအစက်ခံရသူသန်း20ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးအကူအစက်ခံရတဲ့နိုင်ငံကအိန္ဒိယဖြစ်ပြီး10သန်းကျော်ရှိနေတယ်လို့ Brazil ကတော့ကူးစက်သူ 9.9 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ Britain နိုင်ငံမှာတော့ Visa ပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟာကူးစက်မှုပိုးပြီးမြန်နေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အပြင်းထန်စူးစမ်းနေကြပြီးအခုဆိုဒီကာယောဂါစတင်ခြင်းကတိဆောက်ထားတဲ့အရေးပေါ်ဆေးဝင်တွေကိုပြန်ပြီးသုံးဖို့အတွက်ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေလှုံ့ဆော်နေရပါတယ်။ Nightingale ဆေးရုံလို့နာမည်ပေးထားတဲ့အရေးပေါ်ယာယီဆေးရုံတွေကိုလန်ဒန်မှာပြန်ပြီးဖွင့်ဖို့လုပ်နေကြတာပါ။ဗြိတိန်ကကူးစက်များပိုးတဲ့ကြောင့်ကမ္ဘာတလောနိုင်ငံအတော်များများကဗြိတိန်အတွက်ခီးတော်ကန့်ကန့်မှုတွေကိုချမှတ်ထားပါတယ်။ဒီကူးစက်များပိုးတဲ့ကိုတွေ့ရတဲ့နိုင်ငံပေါင်းက33နိုင်ငံရှိပြီလို့တောက်ကြံနဲ့ New York Times သတင်းမှာဖော်ပြထားပါတယ်။ COVID-19 ကာဝေးဆေးအတွက် American က Pfizer နဲ့လက်တွဲပြီးထုတ်နေတဲ့ Germany BioNTech ကုမ္ပဏီအကြီးကဲကသူတို့ဘက်ကမနာမနေထုတ်နေကြပေမဲ့ဒီကြားတဲ့တခြားကုမ္ပဏီတွေကကာဝေးဆေးတွေထွက်မလာရင်တော့သူတို့ရဲ့ဆေးတင်ပို့မှုတွေပြတ်လတ်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။ COVID-19 အတွက်ကာဝေးဆေးထုတ်နိုင်မှုအပြိုင်ကျိုးပန်းမှုမှာ Pfizer BioNTech ကအရေးပေါ်သုံးခွင့်ပထမဆုံးရခဲ့တာဖြစ်ပေမဲ့ဥရောပသမဂ္ဂမှာတော့ကျန်းမာရေးဆိုင်ရာစီးပင်းစည်းကမ်းတွေကြောင့်ဒီကာဝယ်ဆေးထိုးနိုင်ရနောက်ကျခဲ့ရတယ်လို့ဆေးမှားယူတဲ့ပမာဏကလည်းနည်းပါတယ်။ဒီဆေးကိုဇူလိုင်လထဲမှာအမေရိကန်ကထိုးဆေးအလုံးပေါင်း3600အော်ဒါမှာခဲ့ပေမဲ့ EU ကနိုဝင်ဘာထိစောင့်ပြီးမှသူ့ထုတ်ဝက်လောက်ပဲမှားယူခဲ့တာဖြစ်ပါတယ်။ BioNTech ကုမ္ပဏီအကြီးကဲကတော့ဆေးကိုလောက်ငတ်အောင်မပေးနိုင်တာဟာတခြားကာဝယ်ဆေးတွေအတွက်အရေးပေါ်သုံးခွင့်အတိမပြုပေးကြသေးတာကြောင့်ဖြစ်တယ်လို့Germany Speaker သတင်းဌာနကိုပြောပါတယ်။ American Moderna ကုမ္ပဏီထုတ်ကာဝယ်ဆေးကိုတော့ January 6ရက်နေ့မှာ EMA ဥရောပဆေးဖွဲ့ကအတည်ပြုမပြုဆုံးဖြတ်ဖို့ရှိပါတယ်။ Russia နိုင်ငံမှာအခုခါလူပေါင်း8သိန်းကျော်ကာဝယ်ဆေးထိုးပြီးဖြစ်ကြောင်းနဲ့ Coronavirus ကာဝယ်ဆေးအလုံးပေါင်း3,000,000ကျော်ထုတ်ပေးခဲ့တယ်လို့ Russia ကျန်းမာရေးဝန်ကြီး Mikhail Murashko ကစနေနေ့မှာပြောပါတယ်။ကမ္ဘာပေါ်မှာ COVID-19 ကူးစက်ခံသူစရုပ်ထအများဆုံးဖြစ်တဲ့ Russia နိုင်ငံကဒီဇင်ဘာအစောပိုင်းမှာပဲ Sputnik 5ကာဝယ်ဆေးကိုစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။တခြားနိုင်ငံတွေကိုပါဖြန့်ဖြူးပေးနေပြီဖြစ်တဲ့ Russia တို့ Sputnik 5ဟာနှခါထိုးရတဲ့ဆေးဖြစ်ပြီး27ရက်ကြာထိုးရတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Russia ဆိုတာကကာဝယ်ဆေးအလုံးပေါင်း3သိန်းကို Argentina ကိုပေးပို့ခဲ့တဲ့အတွက်ကိုယ်နိုင်ငံအတွက်ပိုးပြီးချီဖို့ပြောဆိုဝေဖန်မှုတွေထွက်ပေါ်လာတာပါ။ Russia မှာစနေနေ့တည့်ရက်အတွင်းဒီရောဂါအကူးစက်ခံသူ2000ခွဲကျော်ရှိပြီးအခုဆိုစုစုပေါင်းအကူးဆက်ခံသူက3သန်းကျော်နေပါပြီ။အီရန်မှာရှိတဲ့အမေရိကန်တပ်တွေကိုတိုက်ခိုက်ပြီးစစ်ဖြစ်အောင်အစ္စရေးကစီစဉ်နေတယ်လို့ဆွဆွဲပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အစ္စရေးရဲ့ဒီထောင်ချောက်ထဲမဝင်မိအောင်လုပ်ဖို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကက်ဆမ်ဆိုလီမာနီကိုအမေရိကန်တွေကအီရန်မှာဒရုန်းနဲ့တိုက်ခိုက်သေဆုံးစေခဲ့တဲ့နှစ်ပတ်လည်နေ့မှာအခုလိုအီရန်ကသတိပေးလိုက်တာပါ။အစ္စရေးဘက်ကတော့လက်တလောတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အီရတ်ကလာတဲ့ထောက်လှမ်းရေးသတင်းအရလှုံ့ဆော်ရေးတာဝန်ယူထားတဲ့အစ္စရေးတွေဟာအမေရိကန်တွေကိုတိုက်ခိုက်ဖို့လုပ်ပြီးသမ္မတထရန့်စစ်တိုက်လာအောင်လုပ်နေတာကြောင့်သတိထားဖို့အီရန်နိုင်ငံခြားရေးဝန်ကြီးက Twitter မှာရေးခဲ့တာဖြစ်ပါတယ်။အီရန်တော်လှန်ရေးအဆောင်တပ်ရဲ့တမ်မူကြီးဟိုဆိုင်ဆလာမီကလည်းအီရန်နေနဲ့ရန်စမှုတွေကိုပြင်းထန်စွာတုံ့ပြန်မယ်လို့ပြောပါတယ်။ရန်သူရဲ့လှုပ်ဆောင်မှုအတိုင်းအတွက်ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်မှာဖြစ်ပြီးအရင်ကလည်းဒါကိုအချိန်များစွာပြသပြီးဖြစ်တယ်လို့အခုလည်းထပ်မံပြောကြတာဖြစ်ကြောင်းပြောသွားတာပ
ါ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင်။
ကျန်တော်ဝင်းမေပါတနင်္ဂနွေမနေ့ပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်တဲ့နေ့ကိုဆက်ပြောပြနေပါတယ်မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့ပြည်ထိုင်မှာကူးစက်မြန်ကိုရိုနာဗီဇပြောင်းပိုးသစ်တွေ့ပြီးပြည်ထိုင်နဲ့အိန္ဒိချင်းအိုင်ယာလန်ကလာမယ့်ခရီးသည်တွေကိုပိတ်ပင်လိုက်ပါပြီမြန်မာနိုင်ငံရဲ့ဒီဗီဇပြောင်းမျိုးကွဲသည့်အခုလိုခရီးသွားတွေကတဆင့်ကူးစက်လာမှာကိုထိ ंछ ုပ်ကန့်သတ်နိုင်ဖို့ကြိုတင်ကာကွယ်တဲ့အနေနဲ့လုပ်ရတာပါလို့ဒီကျမ်းမာရေးနဲ့အကစားဝန်ကြီးဌာနကအင်တာနက် Facebook စာမျက်နှာမှာမနေ့ကဖော်ပြလိုက်ပါတယ်။ဒီဇင်ဘာ31ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တဲ့ဒီဝန်ကြီးဌာနရဲ့ခီးတဲ့ပြည်ပမှုထဲမှာဗြိတိန်ပြင်အိုင်ယာလန်မှာလည်းဒီကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုစတွေ့ကြောင်းတရွေးချိုကမ္ဘာကျန်းမာရေးအဖွဲ့ကြီးကဒီဇင်ဘာ27ရက်ကတည်းကသတိပေးထုတ်ပြန်ခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ဒီပြည်ပမှုအရဗြိတိန်နဲ့အိုင်ယာလန်နိုင်ငံမှာနေထိုင်သူတွေအပြင်လွန်ခဲ့တဲ့14ရက်တွင်ဒီနိုင်ငံတွေကိုဝင်ခဲ့တဲ့ခီးတဲ့အားလုံးအကျုံးဝင်ကြောင်းရှင်းပြထားပါတယ်။ဒီယာယီပြည်ပမှုဟာဒီဇင်ဘာ31ရက်သကောက်ရက်အချိန်ကနေစပြီးအသက်ဝင်မှလို့လည်းဆက်ရှင်းပြထားပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံနဲ့မနေ့ကကိုဗစ်ပိုးကူးစက်သူတွေ954ယောက်ထပ်တွေ့ပြီးသေဆုံးသူ14ယောက်ထပ်တွေ့တာကြောင့်စုစုပေါင်းပိုးတွေ့သူ 35,600 ကျော်လာပြီးသေဆုံးသူပေါင်းကလည်း 2,900 ကျော်လာပြီးလို့ဒီဝန်ကြီးဌာနကမနေ့ည7နာရီမှာထုတ်ပြန်ထားပါတယ်ခင်ဗျာ VNN နိုင်ငံမှာတော့ဒီကူးစက်မြန်ဗီဇပြောင်းပိုးသစ်ကိုပြည်ထိုင်ကပြန်လာတဲ့ VNN အမျိုးသမီးတူမှပထမဆုံးစတွေ့လိုက်ပါပြီအသက်44နှစ်အရွယ်ဒီမျိုးသမီးနေနဲ့ကန်ထောင်နိုင်ငံတကာလေဆိပ်ကိုဒီဇင်ဘာ22ရက်ကရောက်လာပြီးကွာရန်တင်းသွားလာကန်စခန်းဝင်ခဲ့ကပိုးစစ်ခဲ့ရကနေဒီဇင်ဘာ24ရက်နေ့မှာကိုဗစ်ပိုးစတွေ့ခဲ့ပြီးအခုပိုးသစ်ဖြစ်ကြောင်းကိုတော့မနေ့ကမှအတည်ပြုနိုင်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။မူလချက်အစ40ကနေ90ရာခိုင်နှုန်းထိကူးစက်မှုမြန်တယ်လို့သိပ္ပံပညာရှင်တွေတွေ့ရှိထားတဲ့ဒီဗိုင်းရပ်စ်မျိုးကွဲသစ်ကူးစက်မှုအနေနဲ့တားဆီးရေးအတွက်ကမ္ဘာနိုင်ငံတချို့မှာပြည်ထောင်ကခီးသွားတွေကိုပိတ်ပင်လိုက်ပေမဲ့ကူးစက်မှုနည်းနေတဲ့ဗီယက်နမ်ကတော့သူ့နိုင်ငံသားတွေကိုပြန်ခေါ်နေစေပါ။တကယ်တော့ဗီယက်နမ်မှာတင်းကျပ်တဲ့ကွာရန်တင်းအသွာလာကန်လုပ်ငန်းစဉ်နဲ့ပိုးထွေသူနဲ့ထိတွေ့ခဲ့သူခြေအခံလိုက်ကြကိုအသေးချလှုပ်ဆောင်ပြီးဒီရောဂါကိုအမြန်ထိန်းချုပ်ခဲ့ကတခြားအာရှနိုင်ငံတွေထက်စီးပွားရေးလုပ်ငန်းတွေပိုမြန်မြန်ပြန်တလန်ထူလာနိုင်အောင်ကြိုးပမ်းနေချိန်မှာအခုလိုဖြစ်လာတာပါခင်ဗျာအိန္ဒိယနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးတစ်မျိုးကိုပထမဆုံးစတည်ပြုလိုက်ပြီးနောက်ထပ်3မျိုးကိုလည်းဆက်တည်ပြုကလူသန်းပေါင်းများစွာကိုထိုးပေးဖို့ပြင်နေပါပြီအိန္ဒိယအနေနဲ့ AstraZeneca ကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုအရေးပေါ်သုံးဖို့အတည်ပြုလိုက်တာကြောင့်ကမ္ဘာမှာဒုတိယပိုးထွေအများဆုံးနဲ့လူရေအများဆုံးနဲ့ဖြစ်တဲ့ဒီနိုင်ငံမှာအကြီးအကျယ်ကာကွယ်ဆေးထိုးလှုပ်ရှားမှုကြီးစဖို့လမ်းပွင့်သွားပါပြီ။ဒီကာကွယ်ဆေးထိုးအစီအစဉ်ကြီးအတွက်ကြိုတင်ဆန်းလေ့ကျင့်မှုတွေလုပ်နေချိန်မှာအိန္ဒိယသတင်းနဲ့ပြည်ချိုင်းဝန်ကြီးပရကတ်ဂျဘာဒီကာကအ
ာဇ်ဘာရတ်ဆိုင်ဧကဒေဆေကိဂျဟတ်4ဗက်ဆင်
းအိန္ဒိယဟာကာကွယ်ဆေး4မျိုးတစ်ချိန်တည်းအသင့်ဖြစ်တော့မယ်တခုတည်းသောနိုင်ငံဖြစ်ကောင်းဖြစ်လာတော့မယ်မနေ့ကပဲအိန္ဒိယရဲ့ Serum Institute ကုမ္ပဏီကဒီ COVID ရှီးကာကွယ်ဆေးကိုအရေးပေါ်သုံးဖို့အတည်ပြုလိုက်ပါပြီလို့ပြောသွားတာပါဝန်ကြီးဂျဘာဒီကာကပဲနောက်ထပ်အ ਨੇ ဆုံးအတည်ပြုဖို့ရှိနေတဲ့ကာကွယ်ဆေးတွေကတော့နိုင်ငံတည်းက Bharat Biotech ကုမ္ပဏီရဲ့ Covaxin နောက် Zydus Cadila ကုမ္ပဏီရဲ့ Zycov-D နဲ့ Russia ရဲ့ Sputnik-V တို့ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျဒီနေ့29ရက်မှာမြန်မာသင်္ဘောသားတူထိုင်ဝမ်နီးနိုင်ငံသားသင်္ဘောတစည်းပေါ်ကခတ်ရံဖြစ်မှုတွေသိဆုံးသွားတယ်လို့ Taiwan News သတင်းစင်မှာဖော်ပြလိုက်ပါတယ်။ Channel News Asia သတင်းဌာနအနေနဲ့မနေ့ကထုတ်ပြန်တဲ့ဒီသတင်းထဲမှာဒီရေနံတင်သင်္ဘောဟာ New Taipei Shimen Kian ကနေ35မိုင်ကျော်ကွာနိုင်ငံတကာရေပိုင်နဲ့ရောက်ဇန်နဝါရီ1ရက်နေ့တုန်းကအသက်29နှစ်အရွယ်သင်္ဘောသားဝေဖြူအောင်ကိုအခြားသင်္ဘောသားတွေကဓာတ်နဲ့ထိုးခဲ့တယ်လို့ဆိုပါတယ်။အခုလိုဓာတ်ထုတ်ခံရပြီးသူ့အခြေအနေချက်ချင်းဆိုးလာတာကြောင့်သင်္ဘောကနေအကူအညီတောင်းခံခဲ့ရမှာထိုင်ဝမ်ဘက်ကရဟတ်ရင်နဲ့လာခေါ်ပြီးထိုင်ပေရဲ့ဆောင်ရှန်လေဆိပ်ကနေတဆင့်ဆေးရုံပို့ခဲ့ပေမဲ့ဆေးရုံရောက်ပြီးမှသေဆုံးခဲ့ရပါတယ်။ကုတ်ကျင်းစုမှာမှတ်ပုံတင်ထားတဲ့ဒီသင်္ဘောကတော့ကီလန်းစိတ်ကံမှာမနေ့မနက်ကကြောက်ချရနာခဲ့ပါတယ်။ဒီသေဆုံးမှုကနိုင်ငံတကာရေပိုင်နဲ့ထက်ရောက်စဉ်အခုလိုသင်္ဘောသားချင်းရန်ဖြစ်သေဆုံးတာကြောင့်ထိုင်ဝမ်အနေနဲ့တရားရုံးတင်ခွင့်မရှိဘူးလို့ကမ်းခြေဆောင်ကြီးကြပ်ရေးအဖွဲ့ကဆိုပါတယ်ခင်ဗျာ တနင်္ဂနွေမနက်ခင်းသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။လူဦးရေတန်ပေါင်း650ကျော်ရှိတဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့သူတို့အတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပါဝင်ဆောင်ရွက်လာမယ်ဆိုရင်တရုတ်နိုင်ငံကိုဘေးဖက်ပြီးအမေရိကန်နဲ့ရေရှည်သဘောတူညီမှုရဖို့လှုပ်ကြံမဲ့ပုံရှိတယ်လို့ဒေတာရင်းလှစ်လာဆောင်ကြည့်သူတွေကသုံးသပ်ပါတယ်။မြန်မာအပါဝင်အဖွဲ့ဝင်ဆယ်နိုင်ငံရှိတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဆက်ဆံရေးခိုင်မာအောင်လာအောင်မစ္စတာဘဒန်ဖက်ကဆန္ဒရှိလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေလည်းရှိပါတယ်။အာဆီယံကောင်းဆောင်တွေကလည်းအမေရိကန်ကိုအလားအလာကောင်းတဲ့ကုလသမဂ္ဂဖက်နိုင်ငံအဖြစ်ရှုမြင်လာနေတယ်လို့သုံးသပ်မှုတွေရှိတာပါ။ Rough Jennings ရဲ့သတင်းလွှာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြသွားပါမယ်။အာဆီယံအဖွဲ့ဝင်၄နိုင်ငံဖြစ်တဲ့ Brunei, Malaysia, Philippines, Vietnam နဲ့တရုတ်နိုင်ငံကြားတောင်တရုတ်ရေပြင်ပိုင်းနဲ့အငင်းပွားနေတာဖြစ်ပြီးဒီကိစ္စမှာတရုတ်ဘက်ကဒေသအတော်များများကိုထိန်ချုပ်သွားမှာကိုအမေရိကန်ဘက်ကလည်းဆိုရင်းနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလည်းတရုတ်အင်းနေချင်းနိုင်ငံတွေကိုစစ်လက်နက်တွေနဲ့စီးရဲတင်နာတွေပေးပြီးတော့ကူညီနေတဲ့အပြင်အမေရိကန်ရေတပ်တင်မော်တွေကိုလည်းဒေသရင်းဆီလို့ပြီးတော့တတိပေးနေတာပါ။ဒါပေမဲ့လည်းသမ္မတထရမ့်လက်ထက်မှာတော့အာဆီယံနဲ့ဆက်ဆံရေးအေးဆက်သွားတဲ့အတွက်ဒေသရင်းနိုင်ငံတွေကိုတရုတ်တို့လွှမ်းမိုးမှုရအောင်လှမ်းပွင့်သွားစေတယ်လို့ New Software တက္ကသိုလ်အငြိမ်းစားပမောက်ခဂေါ့စ်တရားကသုံးသပ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေရဲ့ကာယောဂါလွန်ကာလစီးပွားရေးပြန်လည်ဦးမော်လာစေရေးနဲ့ဥရုယာတိပြောင်းလဲမှုဆရာကိစ္စရပ်တွေမှာတရုတ်ဘက်က soft power စီယုံဖြောင်းဖြားတဲ့အနှုအနီနဲ့ထိုးပေါက်ဝင်ရောက်လာတယ်လို့ဗမောက်ခတရားကပြောပါရယ်။အာဆီယံအခမ်းအနားတွေမှာတရုတ်ဘက်ကကိုယ်စားလှယ်တွေစီလုပ်ပြီးတော့အဆိုပြုကာလနာတွေလှုပ်လာပါရယ်
။ Any multilateral group ASEAN in particular needs the full US participation.
နိုင်ငံတကာအဖွဲ့အစည်းတွေသူ့ပြည်အာဆီယံဖွဲ့မှာဆိုလို့ရှိရင်တရုတ်ရဲ့ဩဇာအင်အားဆန့်ကျင်ညီတော်လို့တံပြန်ထိန်းချုပ်ဖို့ကအမေရိကန်နိုင်ငံဘက်ကအပြည့်အဝပါလာလို့လိုပါတယ်။ဒါမှမဟုတ်ရင်တော့အဲ့ဒီတဲကနိုင်ငံတချို့အင်အားချိနဲ့သွားတာမျိုးဖြစ်လာနိုင်ပါတယ
်။အာရှနိုင်ငံကောင်ဆောင်တွေကိုသမ္မတထရမ့်ရဲ့ချင်းကပ်ပေါင်းကတည်ငြိမ်မှုမရှိပါဘူး။အထူးသဖြင့်မဟာမိတ်တောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေအတွက်ကုန်းကျစရိတ်ကိုတောင်ကိုရီးယားကစိုက်ထုတ်ပေးဖို့2018ခုနှစ်မှာတောင်းဆိုခဲ့တဲ့လိုရကိုကြည့်ရင်သိနိုင်ပါတယ်လို့စင်ကာပူအခြေစိုက် Sentinel Asia Advisor သုတေသနဌာနအမှုဆောင်ညွှန်ကြားရေးမှူးမနုဘတ်စကာရန်ကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့တွေ့ဆုံမဲ့ဆုံးဖြတ်ချက်ကိုလည်းရုတ်တရက်ချမှတ်လိုက်တာဖြစ်တယ်လို့ဘတ်စကာရန်က The Eagle Malaysia သတင်း website ရဲ့အပတ်စဉ်သုံးသပ်ချက်ဆောင်းပါးမှာနိုဝင်ဘာ16ရက်နေ့ကရေးသားထားပါတယ်။အာဆီယံညီလာခံကတော့2019ခုနှစ်မှာသမ္မတထရမ့်ကိုယ်တိုင်တချိန်နာတက်ရောက်ပြီးတော့2018နဲ့2019ခုနှစ်မှာတော့ကိုယ်စားလှယ်တွေကိုပဲဆီလုပ်ခဲ့ပါတယ်။နိုင်ငံဆောင်ပတ်ဝန်းနဲ့လွတ်လပ်စွာကုံသွေးရေးကိစ္စကိုလည်းသမ္မတထရမ့်ကဝင်နောက်ခဲ့တယ်လို့ကမ္ဘာကုံသွေးရေးအဖွဲ့ WTO ရဲ့ပြည်ထောင်ချက်ကိုလက်ယူရှုပြီးတရုတ်ကွန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ခဲ့တာပါ။ဒါအပြင်ကမ္ဘာ့အကြမ်းမာရေးအဖွဲ့ WHOC ကလည်းသမ္မတထရမ့်အစိုးရက2020ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ်။ဒီမိုကရက်ပါတီရဲ့တန်တမာရေးဆောင်ရွက်ချက်တွေဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လုပ်ကိုင်တဲ့အသာဒကတွေရှိတာကြောင့်ဒီမိုကရက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအဲ့ဒီအဖွဲ့တွေထဲပြန်ဝင်လိမ့်မယ်လို့စင်ကာပူတက္ကသိုလ်ပြည်သူ့မဝါဒရေးရာဌာနပါမောက်ခအက်ဒွာဒိုအာရာရက်ကခန့်မှန်းပါတယ်
It's a short term maybe because it reduces the friction and uncertainty.
အနည်းဆုံးတော့အာဆီယံဖွဲ့နဲ့အမေရိကန်တို့လက်တွဲလုပ်ကိုင်ရမယ့်မူပေါင်းတွေချမှတ်ထားပါတယ်။တနိုင်ငံနဲ့လုပ်မှာတော့မဟုတ်ပါဘူး။လက်ရှိကာလမှာကြုံနေရတဲ့မတိကျမရေရာမှုတွေတခုခုဖြစ်တော့မလားဆိုရဲစိုးရင်ပူပန်မှုတွေခဏတာပျောက်ွယ်သွားတဲ့အတွက်စိတ်သက်သာရာရရှိပါတယ်အဆိုအသည့်တည်းတက်လာတဲ့အခါအမေရိကန်နဲ့တရုတ်နိုင်ငံအကြားအစပြုချစ်ချင်မှုကာလရှိတတ်တဲ့အတွက်အာဆီယံနိုင်ငံတွေအတွက်တော့အချိန်အနည်းငယ်အထိစိတ်သက်သာရာရရှိပါတယ
်တရုတ်နိုင်ငံကိုရင်ဆိုင်ဖို့ဆိုရင်အမေရိကန်အနေနဲ့အာဆီယံအဖွဲ့နဲ့ဆက်ဆံမှုရှိဖို့လိုတယ်လို့လည်းမနီလာမြို့အခြေဆိုင် Asia Pacific Pathways to Progress Foundation ကသူတွေတီအာရွန်ရာဘီနာကမြန်မာတဲ့တောင်တရုတ်ပင်လယ်ရေမြင့်ပိုင်းနဲ့အများစုကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းချက်အဖြစ်နဲ့တရုတ်ဘက်ကရေတပ်တင်မော်တွေဖြတ်တန်းခုံမောင်းနေပြီးတော့အင်အားပြနေတာကိုမကျေနပ်ပေမဲ့လည်းတရုတ်နိုင်ငံကိုကုန်သွယ်ရင်းနဲ့ရင်းနှီးမြှုပ်နှံမှုလုပ်မယ့်နိုင်ငံအဖြစ်အရှေ့တောင်အာရှအစိုးရတွေကရှုမြင်ထားကြတယ်လို့လည်းဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဘက်ဖက်ကရက်မလဲဆိုတာစာချုပ်စာရမျိုးမရှိပေမဲ့လည်းလက်တွေ့မှာတော့အဖွဲ့ဝင်အများစုကအမေရိကန်နိုင်ငံနဲ့ဆယ်စုနှစ်ကြာမဟာမိတ်တွေဖြစ်ကြပါတယ်။
ASEAN will be receptive to whatever economic overtures that
See why in a battle lo American ဘက်ကဘလို့ကမ်းလှမ်းချက်မျိုးကိုမဆိုအာဆီယံဘက်ကလက်ခံဖို့အသင့်ရှိနေနိုင်ပါတယ
်စီးပွားရေးနဲ့ပတ်သက်လို့အမေရိကန်ဘက်ကဘလို့ကမ်းလှမ်းချက်မျိုးကိုမဆိုအာဆီယံဘက်ကလက်ခံဖို့အသင့်ရှိနေနိုင်ပါတယ်လို့ရာဘီနာကသုံးသပ်ပါတယ်စာတုံးသူစည်းကွက်တိုးတက်လာတဲ့အာဆီယံနဲ့တရုတ်နိုင်ငံတွေကြားလွတ်လပ်စွာကုံသွေးရေးသဘောတူညီမှုကို2009ခုနှစ်မှာလက်မှတ်ရေးထိုးထားတာပါအရှိတောင်အာရှနိုင်ငံအတော်များများကဈေးကွက်ပိုကျတဲ့အမေရိကန်ကိုကုန်ပစ္စည်းတင်ဖို့ပို့ပြီးတော့လိုလာပါတယ်။ ရွေးကောက်ခံသမ္မတမစ္စတာဘိုင်ဒန်ကတော့ကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုအသေးချာနားထောင်ပြီးမူဝါဒတွေချမှတ်မဲ့ပုံရှိတယ်လို့အာရှခေါင်းဆောင်တွေရဲ့အမြင်တဘောဓာတွေကိုလည်းနားထောင်မဲ့ပုံရှိတယ်လို့ဘတ်စကာရန်ကပြောပါတယ်စင်ကာပူကနိုင်ငံတကာရေးရာဌာနသုတေသီဖာအီဆွန်ကလည်းအမေရိကန်အစိုးရတစ်အနေနဲ့အင်ဒိုပစိဖိတ်ဒေသရေးရာအပါအဝင်အခြားမဟာဗျူဟာတွေချမှတ်တဲ့နေရာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရှေ့ဆက်သူဆက်ဆံလာလိမ့်မယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ကျွန်မနောင်လာပါ။
အမေရိကန်သမ္မတရွေးကောက်တင်မြှောက်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်မယ်နောက်ဆုံးအဆင့်ကိုလာမယ့်ဗုဒ္ဓဟူးနေ့ဇန်နဝါရီ6ရက်နေ့မှာပုံမှန်အတိုင်းအခမ်းအနားနဲ့လှုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့တရားရုံးတွေကပယ်ချထားတဲ့မဲမတမာမှုဆန်ရဆွဲချက်တွေကြောင့်ဒီပေါ်မှာပြင်ပကနေလဲစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါဗျ။ VOA သတင်းတော် Steve Reddish သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Joe Biden ဟာသူ့အမေရိကန်သမ္မတအဖြစ်နဲ့ကျန်းသက်စာကျင်းဆိုမဲ့လမ်းကြောင်းမှာနောက်ဘာဖြစ်မလဲဆိုတာကိုသိနေပါတယ်။ဘာကြောင့်လဲဆိုတော့အရင်ကလဲသူနှစ်ကြိမ်ကြုံထားတာကြောင့်ပါ။ပထမတစ်ကြိမ်တုန်းကတော့2013ဇန်နဝါရီကဖြစ်ပ
ါတယ်။
နောက်တစ်ကြိမ်ကတော့နောက်၄နှစ်ကြာ2019ဇန်နဝါရီ6ရက်နေ့မှာပါ။ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဒုသမရရဲ့လုပ်ပိုင်ခွင့်အာဏာအတိုင်းကွန်ဂရက်နှုတ်တော်နေရရဲ့သဘာဝတူအဖြစ်နဲ့ပြည်နယ်90ကချိတ်ပိတ်ပြီးပေးပို့လိုက်တဲ့ကော်မရှင်မဲတွေကိုဖွင့်ပြီးတော့ရည်တွယ်ရတာဖြစ်ပါတယ်
။ Donald Trump of New York has received
New York ပြည်နယ်ကဒေါ်နယ်ထရမ့်ကအမေရိကန်သမ္မတနေရာအတွက်ကုစရဲမဲ304မဲရရှိပါတယ
်အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ချက်အမှတ်7မှာတော့လက်ရှိဒုသမ္မတရဲ့တာဝန်တွေကိုဖော်ပြထားပါတယ်အမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်ပူးတွဲရှိနေချိန်မှာအထက်လွှတ်တော်ရဲ့သဘာဝတူဖြစ်တဲ့ဒုသမ္မတအနေနဲ့ကုစရဲမဲတွေအလုံးကိုဖွင့်ပြီးတော့ရည်တွယ်ရတာဖြစ်ပါတယ်ဒါတွေကိုပဲအချိန်မှာဘလို့လုပ်မယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကိုရဥပဒေအခန်း3ဥမာကို15ကွန်ဂရက်လွှတ်တော်မှာကိုယ်စားလှယ်မဲတွေကိုရည်တွက်ခြင်းဆိုပြီးတော့ဖော်ပြထားပါတယ်ဒီဥပဒေက1889ခုနှစ်ကလေးကရှိလာခဲ့တာဖြစ်ပြီးတော့1948ခုနှစ်မှာတော့ပြင်ဆင်ပြီးတော့စနစ်ကျစီစဉ်ပေါင်းစုထားတာပါဒီဥပဒေအရတော့ဇန်နဝါရီ6ရက်နေ့နေ့လယ်တနာရီမှာအထက်လွှတ်တော်ရဲ့ဥက္ကဋ္ဌကကွန်ဂရက်လွှတ်တော်နှစ်ရက်ကိုသဘာဝတူဖြစ်ဦးဆောင်ကျင်းပပြီးပြည်နယ်90ကကိုယ်စားလှယ်မဲတွေကိုချိတ်ပိတ်ထားတဲ့စာရိုက်တွေကိုဖွင့်ပြီးတော့အခရာစဉ်အလိုက်ဤတော့သွားဖို့ဖြစ်ပါတယ်ဒီဥပဒေပုံမှန်ရဲ့ပိုက်ခွဲ15ရာတော့အမတ်ဒီအနေနဲ့ပြည်နယ်တစ်ခုချင်းစီရဲ့မဲရည်တွက်မှုကိုကန့်ကွက်ဖို့ခွင့်ရရမှာဖြစ်ပါတယ်တကယ်လို့ကန့်ကွက်မယ်ဆိုရင်စာရေးသားပြီးကန့်ကွက်မှာဖြစ်ပြီးတော့အနည်းဆုံးတော့ထက်လွတ်တော်အမတ်တယောက်နဲ့အောက်လွတ်တော်အမတ်တယောက်တို့လက်မှတ်ထိုးရမှာဖြစ်ပါတယ်
is the objection in writing
ဒီကံကွက်မှုကစာရေးကံကွက်တလားရောအောက်လွတ်တော်အမတ်နဲ့ထက်လွတ်တော်အမတ်တွေကရောလက်မှတ်ထိုးထားပါလား
Mr. President, Mr. President, the objection isn't writing
signed by a member of the House of Representatives, but not yet by a member of the United States Senate. In that case, the objection cannot be entertained. That's why you didn't come to me.
That's
why you didn't come to me. That's why you didn't come to me. That's why you didn't come to me. That's why you didn't come to me. That's why you didn't come to me. That's why you didn't come to me. That's why you didn't come to me. That's why you didn't come to me. That's why you didn't
come to me. That's why you didn't come to me. That's why you didn't
come to me. That's why you didn't come to me. That's why you didn't come
to
me. That's why you didn't come to me. That's why you
ဒါကစာရေးကံကွက်တတိအောက်လွှတ်တော်ထက်လွှတ်တော်အမတ်တယောက်ဆုံးကလည်းလက်မှတ်ထိုးထားတဲ့အတွက်ဒါဟာအမေရိကန်ပြည်ထောင်စုကုလသမဂ္ဂအခန်းတစ်ပုံမှာအဲ့ဒ
ီလိုဆိုရင်လွှတ်တော်နေရာစလုံးဟာသူတို့ရဲ့သက်ဆိုင်ရာလွှတ်တော်အသီးသီးကိုပြန်သွားကြပြီးတော့နနာကြီးထပ်မပိုးပဲအခြေတင်ဆွေးနွေးကြပြီးကံကွက်မှုနဲ့ပတ်သက်ပြီးတော့မဲခွဲကြတာဖြစ်ပါတယ်
They cheated and they rigged our presidential election.
ကျွန်တော်တို့ရဲ့သမ္မတရွေးကောက်ပွဲကိုသူတို့လိန်ညာပြီးတော့မဲမတမာမှုတွေလုပ်ခဲ့ပါတယ
်။မဲခိုးတယ်လို့တပ်တွေထောက်ထားခိုင်းခိုင်းမာမာမရှိဘဲသမ္မတထရမ့်ကပြောနေချိန်မှာပဲဒီကော်မရှင်မဲရည်တွက်မှုကိုသဘာဝတူဖြစ်လောက်အောင်မှာကသူ့ရဲ့ဒုသမ္မတဖြစ်ပါတယ်။ကော်မရှင်မဲရည်တွက်မှုအရတော့2020သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတယ်လို့ကြေညာထားတာဖြစ်ပါတယ်။လာမယ့်ဗုဒ္ဓဟူးနေ့မှာလုပ်မယ့်မဲရည်တွက်မှုကိုတော်တော်တစ်ခုစီကအနည်းဆုံးအမတ်တယောက်စီကကန့်ကွက်ဖို့ပြင်ဆင်နေပြီးတော့အယ်ဘာမာပြည်နယ်ရီပပ်ဘလစ်ကန်အောက်လွှတ်တော်အမတ်မိုဘရုတ်စ်နဲ့မစ်ဇူရီပြည်နယ်ကအထက်လွှတ်တော်အမတ်ဂျော့ချ်ဟော်လီတို့ကသူတို့အနေနဲ့ကန့်ကွက်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။အောက်လွှတ်တော်မှာတော့ဒီမိုကရက်တွေကလူများစုဖြစ်တာကြောင့်ဒီကန့်ကွက်မှုဆိုကရှုံးနိမ့်မှုအလားအလာများနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hiron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်တင်ဆက်ပေးမှာကတော့ကချင်ပြည်နယ်ကရိုးရာနေလန်းနဲ့လူမှုရေးတရားမျှတမှုတွေကိုရှာဖွေနေတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။ကချင်အမျိုးသမီးတွေဟာအိမ်နောက်ရေးဖောက်ပြန်မှုတွေ၊လင်းမယားကွာရှင်းပြက်စဲတာတွေနဲ့မိမိနဲ့ရတဲ့ရင်သွေးကိုတာဝန်မယူလိုတာတွေစတဲ့လူမှုရေးကိစ္စတွေကိုတရားဥပဒေနည်းလမ်းနဲ့ဖြေရှင်းတာထက်ရိုးရာလူကြီးတွေရဲ့အဆုံးဖြတ်ချက်ကိုရယူပြီးဖြေရှင်းကြပါတယ်။ဒါပေမဲ့ဒီလိုနီးလန်းနဲ့ဖြည့်ရှင်းတာကအမျိုးသမီးတွေအတွက်တကယ်ကိုမျှတတဲ့နီးလန်းဖြစ်သလားဆိုတာကတော့မေးခွန်းထုတ်เสียပါပဲ။ဒီဆောင်မကိုတော့မြကြီးနားသတင်းချန်နယ်ကဒရင်ထောက်အက်စတာကဆက်လက်ပြပြပေးသွားမှာပ
ါ။သူတို့ပဲစာဖောက်ပြန်တော့ပြီးတော့လည်းအင်ကောင်သူတို့ပဲစိုက်ပါဆက်ရချည်ရဆိုမှငါတောင်းပြီးတော့တေခဲ့တဲ့အင်ကောင်ကိုမပေါင်းချင်ဘူးဆိုတဲ့စကားသူခွန်းနဲ့ပဲဒီအမျိုးသမီးတွေကိုသူတို့ဆုံးဖြတ်တယ်ဆိုမှကချင်ရိုးရာအရအဲ့တိတ်နေချေချော်တော့ဒီလောက်နဲ့ကတော့ဒီအမျိုးသမီးတွေရဲ့သူတို့ရဲ့ဖြစ်တည်မှုဒီအပြိုစင်ဆိုတဲ့ဖြစ်တည်မှုကရနိုင်မှုတွေတော့
တန်းဆာငါနဲ့အွယ်ကလေးတယောက်မြင့်ခင်မွန်ကြတာဖြစ်ပါတယ်သူမအမျိုးသားရဲ့တစ်ဖက်သက်ကွာရှင်ချင်းကိုခလိုက်ရတဲ့အကြောင်းကိုပြောပြခဲ့တာပါကွာရှင်ဖို့အတွက်ဖြစ်အားပေးခံရပြီးကချင်ရိုးရအရာရက်စာချုပ်နဲ့ကွာရှင်ပေးလိုက်ရတာဖြစ်ပါလေ။အဲ့လိုကွာရှင်ပေးချိန်မှာလဲသူမရဲ့အခွင့်အရေးနဲ့သဘောထားကိုလည်းဘာတစ်ခုမှထုတ်ဖော်ပြောဆိုခွင့်မရခဲ့ပါဘူး။တကယ်တော့သူတို့လင်မယားဟာအချင်းချင်းချစ်ကြိုက်ပြီးသူမကို2015ခုနှစ်မှာလာရောက်တင်တောင်းကလက်ထပ်ခဲ့တာဖြစ်ပါလေ။အိမ်ထောင်သက်တုံးနဲ့အကြမှာအပြောင်းလဲကြီးပြောင်းလဲတာကိုသူမမျက်ဝါးထင်ထင်ကြည့်မြင်လိုက်ပါလေ။2019ခုနှစ်တော့သူမမိဘတွေအိမ်လာတဲ့အချိန်နှမန်ကိုတိကသူမကိုအိမ်ပြန်ခေါ်ခဲ့ပါတယ
်။အဲနောက်ဆုံးတော့ကိုချစ်တဲ့စိတ်နဲ့သူမတို့ရုံထွက်နိုင်ခဲ့တယ်ပေါ့နော်။ရုံထွက်နိုင်ခဲ့တဲ့သို့တော်လည်းပဲသူမလိုမျိုးသဘောတရားတိုက်ဆိုင်တဲ့အမှုတွေရိုးရာအရာဖြစ်ရှင်းလာတဲ့အခါမှာဘဝတစ်ခုရင်းပြီးမှကလေးတော်မွေးပြီးမှတော့ယောက်ျားကမပေါင်းရှင်တော့ပါဘူးဆိုတဲ့အချိန်ဒီမှာကချင်ရိုးရာအညာကတော့တိတ်မဆင်နဲ့ပြီးရယ်ပေါ့နော်ဒါကအမျိုးသမီးတယောက်ရဲ့ဘဝကိုဘယ်လောက်ထိတောင်မှအဲသူ့ရဲ့သဘောထားပေါ့နော်ဆန္ဒတွေကလေးမထားဘူးဆိုတော့ရှုတောင့်တွေရှိရယ်ပေါ့နော်ကျမတို့ကချင်ရိုးရာမှာအဲ့လိုမျိုးရှိရယ်အမျိုးသားပြပန် highlight လုပ်တယ်ပေါ့နော
်ရိုးရာရတိတ်မဆင်ကြောပေးကွာတယ်ဆိုပေမဲ့အဲ့ဒီရိုးကျဲလဲသူမအပြည့်အဝမရပါဘူးဒီလိုရောကျေးပေးဖို့ကိုလည်းအကျွေးတောင်းတယ်လို့တောင်းလို့မရဘူးလို့ဆိုကအမျိုးမျိုးအချိန်ဆွဲခဲ့တာပါမမွန်းကြရလို့လင်မယားကွာရှင်တဲ့ကိစ္စမှမမဟုတ်ပါဘူးအကြံပေးခံရတဲ့အမျိုးသမီးတွေရဲ့ကိစ္စကိုလည်းရိုးရာအရာဖြေရှင်းတဲ့အချိန်အမျိုးသမီးတွေအတွက်တရားမျှတမှုမရှိဘဲလက်နက်မှုရှိနေတယ်လို့အမျိုးသမီးအရေးကိုညီပေးနေသူတွေကဆိုပါတယ်အမျိုးသမီးအခွင့်အရေးကိုအခမဲ့ကိုညီပေးသူအထက်တန်းရှေ့နေသောစာလီထွေက
အဘဘာဇက်ကိစ္စတာကိုဆန်လီးဒီလောက်နဲ့ဒီလိုက်တာတော့အဲ့လိုမျိုးတွေပေါ့ရိုးရာနဲ့ဒီအဲ့လိုမျိုးတွေရှိရဲတချို့ကျတော့ဒီအစမ်းဖတ်ခံရတယ်ဆိုတဲ့ဟာကအမျိုးသမီးတွေကိုပေါ့နော်ဘိုက်ကြီးအောင်လှုပ်လိုက်ပြမယူဘူးပေါ့နော်မယူတဲ့ချိန်မှာမယူတဲ့ချိန်မှာပေါ့နော်ဒါကဆော့ဆော့တာအစမပေါ့တဆန်လီး3တင်း5တင်းလောက်နဲ့ဒီလိုက်တာတွေရှိရဲပေါ့နော်ဒီအမျိုးသမီးတွေအတွက်တရားမျှတမှုမရှိဘူးပေါ့နော်သူတို့ထိခိုက်နေတာတော့ဘယ်လိုကြောင့်မလဲအခုသာမှုမရှိဘောเนาะဒါကြောင့်ဒီရိုးရာကိုဒီအမျိုးသမီးတွေပို့ပြီးအားကိုးယုံကြည်လာအောင်တော့ဒီအမျိုးသမီးတွေပို့ပြီးတန်ဖိုးထားတင်တယ်လို့မြင်တယ်ဘောเนา
ะချီရိုးရာရပြဿနာတွေကိုဖြေရှင်းကြတဲ့အခါအစစ်အခုရှိပါတယ်ပထမအစစ်မှဆိုရင်ရဲရွာတစ်ခုမှာလူအများယုံကြည်အားကိုးသူတွေကိုရိုးရာလူကြီးအဖြစ်သတ်မှတ်ပြီးလူမှုရေးပြဿနာပါဝင်ကိစ္စအဝဝကိုသူတို့ရဲ့အဆုံးအဖြတ်ခံယူကြတာဖြစ်ပါတယ်။အဲ့ဒီကနေမဆုံးဖြတ်နိုင်မှဒုတိယသစ်အနေနဲ့ပချင်ရွရစာပေရင်ကျင်းမှုအဖွဲ့ချုပ်ကိုရောက်ရှိလာပြီးဆက်လက်ဖြေရှင်းပေးကြတာဖြစ်ပါတယ်။ရွရအရာလာရောက်ဖြေရှင်းတဲ့အမှုတွေမှာကိုဝင်ရပြီးမှတာဝန်မယူခြင်းလို့ရောကျေးပေးတာ၊ကွဲကွာပြီးနောက်ပိုင်းမွေးလာတဲ့ကလေးကိုတာဝန်မယူတာ၊လူသိမ်းမှုရောကျေးပေးတာစတဲ့လူမှုရေးနဲ့သက်ဆိုင်တဲ့အမှုတွေများပြားတယ်လို့ဆိုပါတယ်။ဒီနဲ့အတွင်းရဲရွာကမဖြေရှင်းနိုင်လို့ဖတ်ချုပ်ကိုရောက်ရှိလာတဲ့အမှုပေါင်း20မှုရှိတယ်လို့သိရပါတယ်။ရိုးရာရပြေရှင်းပေးတာကကချင်ရိုးရာတလဲထုံသမ်းမှာပြဋ္ဌာန်းထားပြီးတရားဝင်ဖြစ်က1964ခုနှစ်ကနေစတင်ခဲ့တာဖြစ်တယ်လို့ကချင်ရိုးရာစပယ်ရင်ကျင်းမှုအဖွဲ့ချုပ်တရားရေးကော်မတီတရားရေးအဖွဲ့ကအသွေးရေးမှုဦးစကလာရင်ကပြောပါတယ်။တကယ့်ရိုးရာအရာပြေရှင်းနီးမှာတော့အနစ်နာသူရဲ့ဆုံးဖြတ်ချက်ကိုသာဦးစားပေးအလေးထားဆုံးဖြတ်ပေးတာဖြစ်တယ်လို့လည်းသူကဆိုပါတယ်။
เดี๋ยวนี้กว่าชิ้นยามาเลยพอเปลี่ยนขันยาตูพิเคยินตู้ยังส่งเพื่อเช็คกอลีทาร์เรลูกเยาว์บาร์เรตูก้าตู้บอกว่าด้วยอุบลเนี่ยมาดูค่ะนิ้วมือเปลี่ยนจูตู้ยังใจเย่หนังทัศน์สีนิ่มดีพี่ตัวนี้เซ็ตดูค่ะตาดีนี้ดีด้วยเซ็ตดูค่ะยังไม่พี่นิ้วส่วนเลยนิ้วที่ว่าจะส่งเพื่อเช็คชาบีมากว่าได้หายใจหรอกนิ้วมากกว่าบีสินป้าป้าป้าป้าเปียเลย
เราไม่รองานเราบ้าเราเปียเลยคือมีกูอยู่ยามเปียเลยนี่นะคิดเด็กเขาเปียเลยตาเดนี่เลยด้วยคู่คู่บอกว่าอินชังเนี่ยบอกสีเลยสีเลยบอกสีบุษณะเป็นรูปเปียเลยสุดยอดเลยนะจังรู้ตาเดนี่กูตาวันนี้กูตาวันขโมยเราตัวรู้ที่เพื่อพิจูโกรธตาวันนี้ทั้งด่าเราสีเลยบอกเดี๋ยวอุบเดนี่อยากตัวยังเชนเนี่ยมุ่ยเจ้ากงจามูริชิบี ยูยาอยากสูญดอกแต่ทั้งเดนเนจูลุนตัวยอลินาตัวยอในพัสดุงก็ยุ่งจีอากูยาเรนี่ก็ขอลาขายบีโร่เสียสัญญาในดาพิตาจ้าเชิงกงงวยกงตัดตาเรตัวยูยานี่ก็ยุ่งจาราพิเตลุสบารีมุ่งจาราดูมุ่งมาสูญตัวมาอยู่ด่ากันเช่นพิเปเมยูยานี่ลังกูเบตงบีโยเจเปเรกว่าชินีเนกว่าชินดาพิบารียูยานี่พิชเนเชิงมาขยันเรตัวเพื่อการเนมามามามาเปียวเปเรลูชิโน ไม่ใช่ยูยาอยากเพิ่มเสียงด่ากันกลางในฮาริเลชิบีแต่ช่วงตัวเรื่องตัวนี้ต้องพอสู้เทกับกลางพิจารณาชีเรลุแต่ตอนเช้าเนี่ยโดนซาลีถอยกับเจ้าบาร์เร่แต่เป็นเรื่องตัวมารอยูยาเพิ่มเสียงเรื่องนี้นะตัวเป็นกูมีจิตเบยูยาลูจีเอแต่มาจามุอปอมุติกานี่น่าจะแทบปูนี่น่าอยากดูเรื่องเสียงเรื่องบ้าโดนซาลีถอยกับ
มาแต่ยังบอกเลยว่ากูฟังมาแต่ยังเข็นไม่ได้แต่มากูยังอยู่ยากูบอกเนาะเนี่ยโน้ตจ่าเรื่องดีซ่าจ่าเรื่องบอกเนาะไอ้ที่เขียนเนี่ยไอ้จริงจ่าเราบินดูเรื่องเลยเอเวนัสมิชชั่นบอกเนาะดิเขียนอะไรดูเรื่องเลยเอเวนัสมิชชั่นเอเวนัสมิชชั่นให้จริงจ่าเราอยู่อย่างนี้กูจ่าเรากูดิลูปโป้กูจ่าลูกไปพิพิบอกเนาะกูยังดี
คุกคุกบอกน้องสูงยิ่งเขาก็ดูจังเลยกูยังลงชงยิ่งยาวไปที่กูยังคงติดขายาไปที่ยูยาบอกน้องที่เราไม่บอกเราจะมาเล่นเล็กขนาดยาอะไรไม่ใช่ไอ้ยูยาดีที่อากงลงบอกน้องอากงลงอะไรดีจู่ลงนั่นดีบอกน้องจู่ลงนั่นดูเพื่อป่าว่าไอ้ชีบอกน้องแต่เป็นไม่เล่นนั่นตัวมีตัวมีเรื่องหาที่ยาอุบเดียที่ยาหินใส่เงี้ยส่งเพื่อขยุบพวกแค่ตาซีมยาสวาชีเนี่ยตัวลู
ยูยาอยากเพิ่มจำนวนเลยไม่เจนนับไปไหมจะต้องเอาส่งตลาดยาบาร์เรตโตซาลีถอยกับไปยูยาเนี่ยก็รู้กูสามูก็รู้จะมารู้โลกพูดจะรู้มาโลกพูดเปล่าเราไม่เข้าทำไมอันนี้ฮะจะมารู้ที่เป็นยูยาออกมาบ่เนาะยูยาจะอันที่เราด่ารู้ดีคิดในอันนี้บ่เนาะที่เป็นจังลีด่ารู้ดีสุดแล้วรู้ไปจังลีนี่ฮะจริงเนาะยูยาจังลีใครน่ารู้ไม่เข้าทำไมกูสามูก็จังลีใครน่าบ่เนาะอะไรอยู่เรื่องยาจีเราอย่างมาคิดเอง
แต่เจ้าอุ้งดีเนี่ยมีแต่กูสาระก็รอกูเลยชิมมาบ่นะกางส่งคิดมีบ้างเลยเหรอมามุ่งจะรักก็รออยู่เจ้าอยู่ไปเองทำอยู่ไกลเราก็ไม่รู้ชิงแค่ไปแม่ตัวมาเย่เองทำเย่กูอยู่เจ้าเนี่ยเนี่ยส่งตลาดยาบาบีอันนี้ตมีเรื่อยอยู่ยาขยะพิชินลาเรียกข้ามาบ่นะอันนี้ตมีเรื่อยมันนี่นายยาวที่อยู่ยามาที่อันนี้ตมีเรื่อยอันนี้เนี่ยกูมีมานั่งมาชี้เรื่องมา อันนี้ตมีรุ่นเนี่ยใกล้นี้เนี่ยอันนี้เรื่องพ่อเนาะจมารู้ที่อันนี้ตมีพ่อชีวิตสูบปังปีรอที่เต็มทาร์เรอุบดีรุ่นเลยชีเรื่องพ่อเนาะถ้าว่าโยยาพ่อเรียกถ้าว่าลีซาปีรออาทิตย์มาเที่ยวปีตาเรว่าโยยาอยากพิชินเด็กขมาเนี่ยตัวอาตอมพิวในพ่อดูเรว่าอะไรรู้อาตอมพิวลามาเว่ที่เขียนว่าที่อันนี้ตมีรุ่นเนี่ยยี่เกี่ยวกับเรื่องมาเอาเงินไหนมาลุ้นเนี่ยพ่อเนาะ
ดูโรยเชียวเสียที่อุบดีเรื่องก็รอยังเล็ดดินและยังเล็ดที่มาตุ้งเสียรอไหมอากูเต็นเซปีเกอร์ซีซั่นโอน่าสนใจอะไรรู้เจนเนอร์เมนูดูตามพ่อตาเรก้ามีอะไรมีบ้างเลยที่ซีซั่นอุบดินเซปีเกอร์ละก็รอมีจีน่าเทรนจานเลก้าเทรนดาวเอสตาดูแตงอาอีอังซานีเน่ไทยแอนด์เจมส์ชอบพี่บ้างเลยดูแตงแตงเล่ซีซั่นโอฟรันเดียมีมาเว็บไซต์เน่เฟซบุ๊กสามยานารีเพียงดูแตงเย่เฟซบุ๊กสามยานา ซาวด์คลาวด์ยูทูบไอจูโนกันนี่เลยวิญญาณน่าเสียหน้ามาพิจารณาวิโอเอก็ทุ่งเล่นเรดิโอซีซีมาเลยเสน่ห์เนี่ยกูนายกันนี่เสน่ห์ด้วยเนี่ยแต่หนึ่งเรื่องนี้เนี่ยเช่านายกันนี่คนนายด้วยมาเลยน่าเสียหน้ามาเลยที่ซีซิงโอมีมาในงานสายเนเธอร์แลนด์แต่ยังเนี่ยสุสานพูดพิวยเนี่ยผู้บังสายอยู่เอเจนซี่เอสดีซีกับเป็นมูกุนีทาบีฟรันเดียมีมาเนี่ยฟอนเดชั่นฮิรันเจโรกับผู้บังเดสตาร์พิบาร์เลย နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ကယောဂကျုံရတဲ့2020ပြည့်နှစ်မှာအရွယ်ရောက်စမျိုးဆက်စီ Generation Z လူငယ်တွေအတွက်အခက်အခဲမျိုးစုံကြုံရပါတယ်။မျိုးဆက်စီမတိုင်ခင်မျိုးဆက်ဖြစ်တဲ့ Generation Y ဒါမှမဟုတ်လဲမယ်လနီယယ်လို့ခေါ်တဲ့1990ပြည့်နှစ်တွေနဲ့2000ပြည့်နှစ်တွေကြားမှာမွေးတဲ့သူတွေတုန်းကတော့2008-2009ကမ္ဘာစီးပွားရေးပြက္ခနဲ့ကြုံခဲ့ရတာကြောင့်ပညာရေးနဲ့အလုပ်ကံအခွင့်အလမ်းတွေကိုထိခိုက်ခဲ့ရပါတယ်။အဲဒီတော့ကထပ်ပို့ပြီးတော့ဆိုးတဲ့အခြေအနေကိုကယောဂါကြောင့် Gen Z လူငယ်တွေကြောအမှာကိုစိုးရိမ်နေကြပြီးတော့ကယောဂါကြောင့်ရတဲ့စိတ်ပီစီမှုက Gen Z လူငယ်တွေအပေါ်မှာရေရှည်တက်ရောက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ရှာဖန်းဟာမကြသေးခင်ကမှတရုတ်နိုင်ငံဝူဟန်မြို့ကတက္ကသိုလ်တစ်ခုကနေပြီးတော့အကပညာနဲ့ပွဲရထားတာဖြစ်ပါလေ။ကိုဗစ်ကရောဂါစတင်ခဲ့တဲ့ဝူဟန်မြို့ဟာအထူးသဖြင့် 2020 ရဲ့ပထမ၄လမှာအတော်ထိခိုက်မှုတွေများခဲ့တဲ့အကြောင်းဝူဟန်မြို့ကရင်းကပြောပါလေ။ဝူဟန်မြို့မှာ86ရက်ကြာအသွာလာကန့်သတ်ချက်တွေလော့ကဒေါင်းရုတ်တရက်ချခဲ့တာကြောင့်ဇန်နဝါရီလ23ရက်နေ့နောက်ပိုင်းမှာဝူဟန်မြို့ဟာတရုတ်ပြည်ကတခြားမြို့တွေနဲ့လုံးဝအဆက်အသွယ်ဖျက်ခဲ့ရပါလေ။တခြားနိုင်ငံတွေမှာအသွာလာကန့်သတ်ချက်အမိတ်မချခင်အချိန်မှကတည်းကဝူဟန်မြို့ကလော့ကဒေါင်းချခံရတာဖြစ်ပါတယ်
။2021 的时候希望我的工作可以更加顺。
2021မှာကျွန်တော်အလုပ်ကအဆင်ပြေပြီးအတွေ့အကြုံနဲ့ပတ်စံတွေပိုရဖို့မျှော်လင့်ပါတယ်။2021က2020လောက်တော့အပိုမဆိုးနိုင်ဘူးမလား။ပိုကောင်းတာတွေဖြစ်လာမှာပါ။အိမ်ဝယ်ဖို့ပတ်စံပိုချနိုင်မယ်လို့မျှော်လင့်ပါတယ်။2020ပြည်နှစ်ကကျွန်တော်အတွက်ကောင်းတဲ့နှစ်လားဆိုးတဲ့နှစ်လားဆိုတာပြောရခက်ပြီမဲ့ဘယ်တော့မှမေးလို့မရတဲ့နှစ်တစ်နှစ်ဖြစ်မှာတော့သိချပါတယ်။ကယောဂါကြောင့်ကျွန်တော်အကြောင်းစင်ပွဲလဲမကျင်းပပြီပဲအွန်လိုင်းကနေပဲပွဲယူခဲ့ရပါတယ်။ဒါကြောင့်ကျွန်တော်အကြောင်းနေဘက်တွေကိုတေချာနှုတ်ဆက်ခွင့်မရခဲ့ပါဘူး။ဒါကကျွန်တော်တို့ရဲ့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်ပါတယ်။ပြည်သူတွေချင်းချင်းခိုက်ရံမဖြစ်ပွားပဲချင်းချင်းမြေတားနဲ့ငင်းငင်းကြဲကြဲနေသင့်တယ်လို့ထင်ပါတယ်။အားလုံးတူတူကြုံနေရတဲ့ကယောဂါကိုဖြေရှင်းနိုင်ဖို့အားလုံးတိုင်တိုင်မင်မင်လှုပ်ဆောင်သင့်တယ်လို့ထင်ပါတယ်
။တောင်ကိုရီးယားနိုင်ငံကတော့အစောပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသလောက်ဖြစ်ခဲ့ပေမဲ့မကြခင်ရက်ပိုင်းမှာတတိယတကြော်ဖြစ်ပိုဆိုးတဲ့ကိုဗစ်ကူးစက်မှုတွေထပ်တိုးလာတာကြောင့်အသွာလာကန့်သတ်ချက်တွေပြန်ပြီးတော့ချထားရပါတယ်။အွန်လိုင်းကနေပဲစတင်နေရတဲ့အတွက်အထူးသဖြင့်တက်သူဝင်ငွေစာမွေးပွဲဖြေဖို့ပြင်ဆင်နေတဲ့ကျောင်းသူကျောင်းသားတွေအတွက်စိတ်ဖိစီးမှုတိုးပါတယ်။2020အတွက်တက္ကသိုလ်ဝင်ခွင့်စာဝေးပွဲကိုစီစဉ်ထားတာထက်တလနောက်ဆုတ်ခဲ့ရပြီးတော့နိုင်ငံတော်ကကျောင်းသား5သိန်းလောက်ကလည်း၈နာရီကြာဖြေရတဲ့စာဝေးပွဲကိုပလတ်စတစ်အကာတွေခံနှာခေါင်းစည်းတွေဝတ်ပြီးတော့ဖြေခဲ့ရတာပါအသက်16နှစ်အရွယ်တောင်ကိုရီးယားကျောင်းသူလီဂါယောင်းကတော့သူနောက်နှစ်စာဝေးဖြေတဲ့အချိန်မှာကယောဂါကြီးပြပါစေလို့ဆုတောင်းနေပါတယ်သူဆုတောင်းနေတာနောက်တစ်ခုရှိပါသေးတယ်နောက်နေ2021မှာသူ့အကြိုက်ဆုံး BTS အဆိုတော်အဖွဲ့ရဲ့စင်တင်ဖြော်ပြပွဲကိုဆိုးမျိုးတော်မှာလူကိုယ်တိုင်သွားကြည့်ချင်တာပဲဖြစ်ပါတယ်။
မင်္ဂလာပါရှင်။သောင်းနှင်းကျော်ရဲ့ကိုပစားရီခါယောင်နီတာ
။မင်္ဂလာပါရှင်။တမီးနာမည်ကလီဂန်ဟွန်းပါ။အသက်18နှစ်ရှိပါပြီ။နောက်နေ့မှာတက္ကသိုလ်ဝင်တဲ့ဆောင်ပွဲကိုကောင်းကောင်းဖြေနိုင်ပြီးတမီးတက်ချင်တဲ့တက္ကသိုလ်ကိုတက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။နှာခေါင်းစည်းတက်စရာမလိုပဲ BTS စင်တင်ဖြော်ပြပွဲကိုကိုယ်တိုင်သွားကြည့်ဖို့မျှော်လင့်ပါတယ်။ BTS ဟာတမီးအတွက်တော့အားစီလိုပါပဲ။တာဂရောင်းသွားမကြည့်နိုင်အောင်ကိုဗစ်ကရောဂါကပိတ်ပင်တဲ့အတွက်အရန်စိတ်တူမိပါတယ်။တမီးရဲ့အခန်းကနေပဲ BDS ကိုကြည့်နိုင်တဲ့အတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။ BDS အဖွဲ့ရဲ့နှစ်ကုံမှာကျင်းပနေကြဖြောပြပွဲကိုတော့သွားမကြည့်နိုင်တာအရန်စိတ်မကောင်းဖြစ်မိပါတယ်။ငငယ်ကလေးကကိုဗတ်ကိုဗီဒီယိုရိုက်ပြီးမျှဝေတာလုပ်ပြတဲ့အတွက်အခုလိုအွန်လိုင်းကနေစတင်ရတာတိတ်တော့မခတ်ပါဘူး။ဒါပေမဲ့တငယ်ချင်းတွေနဲ့လည်းမတွေ့ရအိမ်မှာပဲတယောက်တည်းနေရပါတယ်။တငယ်ချင်းတွေကိုအရန်သတိရပါတယ်။
2020နှစ်စတုန်းကအသက်23နှစ်ပြည့်သွားခဲ့တဲ့အီတလီနိုင်ငံခရီးမန်မြို့ကအဲလီဆာဒိုဆန်နာကတော့ ဝိစာဘွဲယူပြီးရင်အီတလီနိုင်ငံရဲ့အကောင်းဆုံးတက္ကသိုလ်တစ်ခုမှာမဟာဘွဲဆက်ပြီးတော့တက်ဖို့မျှော်လင့်ခဲ့ပြီပဲလေ။အီတလီနိုင်ငံဟာကယောဂါကြောင့်အထည်အနာဆုံးဥရောပနိုင်ငံတစ်ခုဖြစ်လာတာကြောင့်သူ့အစီအစဉ်တွေလည်းကမောက်ကပဖြစ်သွားပါတယ်။သူ့ဘွဲယူရနေဟာအီတလီနိုင်ငံမှာလော့ခ်ဒေါင်းတွေပထမဆုံးခြားတဲ့နေ့နဲ့တိုက်ဆိုင်နေတာကြောင့်ဘွဲနှင်းသဘင်ကိုမိသားစုဝင်တွေမလာဘဲနဲ့အဆင်နွှဲခဲ့ရပါတယ်။အခုချိန်မှာတော့သူဟာမိဘအိမ်မှာပြန်နေပြီးတော့အင်းကနေပဲမဟာဘွဲကိုတက်ရင်းနဲ့မိသားစုကိုဝိုင်းဝန်းပံ့ပိုးပေးနေပါတယ်
။ Ha impattato moltissimo sulla mia vita.
Insomma, papà တို့အစိုးရအဖြစ်ကံယောဂါကာလကများစွာတက်ရောက်ပါတယ်။ဒါပေမဲ့သင်ခန်းစာလည်းအများကြီးရပါတယ်။ကျွန်မမိသားစုလည်းတော်တော်အထင်နာသွားပါတယ်။ပထမတစ်ခါအသွားအလာကန့်သက်ချက်ချတော့ကကျမတို့အိမ်အောင်စုမှာနေထိုင်မကောင်းတဲ့သူတွေနဲ့နေရတာအတော်ခက်ခဲပါတယ်။ဒီအချိန်မှာကျမကတအိမ်လုံးကိစ္စစီမံရတဲ့အတွက်တာဝန်တွေများပြီးစိတ်ဖိစီးမှုလည်းများပါတယ်။တော်တော်စိတ်ပင်ပန်းပါတယ်။2021မှာပုံမှန်လိုနည်းနည်းပြန်ဖြစ်လာဖို့မျှော်လင့်ပါတယ်။လူတွေလည်းအိမ်မြင်ကိုလွတ်လွတ်လပ်လပ်ပြန်ထွက်နိုင်ဖို့မျှော်လင့်ပါတယ်။တင်ငယ်ချင်းတွေနဲ့ကော်ဖီဆိုင်ထိုင်ခွင့်လေးတော့ပြန်ရကြပါတယ်။အများကြီးမလိုချင်ပါဘူး။ကျောင်းတက္ကသိုလ်အလုပ်စပွဲတွေမှာပြန်ထိုင်နိုင်ဖို့လေးပဲတောင်းဆိုချင်ပါတယ်။
2020အစမှာရုရှားကနေအီတလီနိုင်ငံကိုပြောင်းနေပြီးတော့ Venice Biennale အနုပညာအဖွဲ့ရဲ့ရုရှားနိုင်ငံဆိုင်ရာပြာခန်းတွေမှာအလုပ်လုပ်ဖို့အတွက်အသက်23နှစ်အရွယ် Galina Askarov-Golikova ကပြင်ဆင်ခဲ့ပေမဲ့လည်းကယောဂါချင်းတွေကြောင့်လက်တွေဖြစ်မလာခဲ့ပါဘူး။ခီးသွားခွင့်တွေပေးလိုက်တာကြောင့်ခတ်မဲလို့ရထားတဲ့အလုပ်လည်းမရတော့ပါဘူး။ဒီစားအသွားလာကန့်သက်တဲ့ April ကစပြီးတော့ရုရှားနိုင်ငံမော်စကိုမြို့တော်ကတိုက်ခတ်မှာပဲမိသားစုတငယ်ချင်းတွေနဲ့အတူတူနေခဲ့ရပါတယ်။ဒီလိုမရပါပဲလေနောက်အလို့တစ်ခုရှာမဲ့အစားနောက်နေ့ကျတော့မှယောမမျိုးမှာအစားတောက်သိပ်ပံဘာသာရက်နဲ့မဟာဘွဲ့တက်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်လူငယ်ရဲ့အတွက်တော့ကယောဂါကြောင့်ပြောင်းလဲရတဲ့နေ့စဉ်ဘဝတွေကိုနေသားကြအောင်နေဖို့မခဲယဉ်ဘူးလို့ထင်ပြီးတော့ကယောဂါကြားကအစိုးရကအကောင်းထွက်လာနိုင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်
2017ဟာအနည်းဆုံးကျမအတွက်ပိုကောင်းမယ်လို့တော့မျှော်လင့်ပါတယ်ကျမတသက်လုံးဖြစ်ကျင်ခဲ့တဲ့အချိန်ယောမမြို့ကိုပြောင်းနေပြီးစတင်ရင်အီတလီနိုင်ငံတလောခီထွက်မယ်လို့အစီအစဉ်ထားခဲ့တာပါ2020ကုန်တာကိုစူးစူးညံ့ညာကပွဲတွေကျင်းပရလောက်အောင်ကောင်းနေနေတော့မဟုတ်ပါဘူးကျမတို့လူသားတွေဘလောက်တောင်ထိခိုက်လွယ်ပြီးတော့ဘလောက်ထိကြိုတင်ပြင်ဆင်ထားမှုမလုံလောက်တယ်လဲဆိုတာကို2020ကပြသလိုက်တာပါသူ့ဘော်တူဖေးမှကူညီပြီးတော့ချစ်ချင်းမေတ္တာတွေမျှဝေတာကိုပဲလို့ချင်ပါတယ်အချိန်မရွေးအချိန်အနည်းအရရာကြောင့်လူသားစုကြီးပြိုလဲသွားနိုင်တယ်ဆိုတာကိုလူတွေမျှနေတတ်ကြပါတယ်ကျမတို့ရဲ့မြေကဘာကိုပို့ပြီးဆက်ပြီးတော့တဘာဝပဝန်းကျင်ကိုပို့ထိန်ထိန်တက်ပါတယ
်။ကင်ညာနိုင်ငံကအသက်18နှစ်အရွယ်ဂျက်ကလင်းဘိုစီဘိုရီကတော့သူ့ကိုယ်ဝန်ရှိနေတာကိုသူ့အမေမသိအောင်လို့အင်ဂျီအပွားကြီးကိုဝတ်ပြီးတော့မွေးကန်ဒီအချိန်ထိတိုးဝတ်ထားခဲ့ပါတယ်။2020နိုဝင်ဘာလတုန်းကကလေးမွေးခဲ့တာပါ။ကင်ညာနိုင်ငံမှာမိဘတွေတနေ့ကအလုပ်သွားချိန်မှာတပီးမင်းကလေးတွေကိုအိမ်မှာအမြဲတမ်းတယောက်တည်းထားခဲ့ရတဲ့နောက်ဆက်တွဲအနေနဲ့စေကျော်တဲ့အရွယ်လူငယ်တွေကိုယ်ဝန်ရှိတဲ့နှုံကတဟုံထိုးတိုးလာပါတယ်။အတော်လာကန့်သက်ချက်တွေချမှတ်ထားတဲ့အချိန်မှာတော့မှအသက်18နှစ်မပြည့်ခင်မှာပေါင်းတဲ့နေထိုင်မှုတွေအပါအဝင်လိင်ပိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေဆက်တိုးလာနေတဲ့အပေါ်မှာလည်းစစ်ဆေးဖို့ကညာသမ္မတကဇူလိုင်လတုန်းကအမိန့်ထုတ်ခဲ့ပါတယ်။စေကျော်တဲ့အရွယ်နဲ့မိခင်ဘဝရောက်သွားတဲ့ဂျက်ကလင်းပိုစီဘိုရီရဲ့အိမ်မက်ကရှိနေတယောက်ဖြစ်ဖို့ကြောင်းတက်ခြင်းပဲလေ။2020မတ်လကလေးကစပြီးတော့ကညာနိုင်ငံကကျောင်းတွေပိတ်ထားခဲ့ရပါတယ်။2021 January လမှာကျောင်းပြန်ဖွင့်တဲ့အခါမှာလေကျောင်းလာကမပေးနိုင်လို့ကျောင်းပြန်တက်နိုင်ပါမလားဆိုပြီးတော့အမေရတဲ့အချိန်ဒီမှာရှိနေပါတယ
်အဲ2020 was a bad year for me
မမျှော်လင့်မဲ့ကိုဝင်ရခဲ့တဲ့အတွက်2020ပြည့်နှစ်ကကျမအတွက်ခက်ခဲတဲ့နှစ်လို့ပြောလို့ရပါတယ်ကျမကလေးလေးကိုဘေးကင်းကင်းနဲ့မွေးနိုင်ခဲ့တော့ဒီနှစ်ကကောင်းတဲ့နှစ်လို့ပြောရင်လည်းရပါတယ်တစ်နှစ်လုံးကိုဝင်အကြောင်းပဲတွေးနေမိတယ်ဘလို့မွေးမှလဲဘတော့ကျောင်းပြန်တက်ရမလဲကျောင်းပြန်တက်ခွင့်ရရောရပါမလားလို့တွေးပူမိနေတာပါ2021ကကောင်းတဲ့နှစ်ဖြစ်မယ်လို့မျှော်လင့်ပါတယ်ကျောင်းပြန်တက်ချင်ပါတယ်ကာကွယ်ဆေးရပြီးလူတွေလည်းပုံမှန်လူနေမှုဘဝကိုပြန်သွားနိုင်မှာပါအရင်လိုလက်ဆွဲနှုတ်ဆက်နိုင်ပြီးအရင်တုန်းကအလုပ်တွေကိုပြန်လုပ်နိုင်မှာပါကာကွယ်ဆေးထွက်ရင်တော့2021ကကောင်းတဲ့နှစ်ဖြစ်မှာအသေးချပါ
ကယောဂါစဖြစ်ချိန်တုန်းကအသက်22နှစ်အရွယ်ဗလေးရီယာမူဂီယာကကယ်လီဖိုးနီးယားအစိုးရတက္ကသိုလ်မှာတပြက်နဲ့ကျောင်းကျန်နေရဖြစ်ပြီးတော့ကျောင်းစည်းကမ်းမှာအချိန်မှန်အလုပ်လုပ်နေကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာရုတ်တရက်ကြီးဆိုသလိုအတန်းတွေကိုလည်းအွန်လိုင်းကနေပြောင်းပြီးတော့တက်ရပြီးတော့ကျောင်းစည်းကမ်းအလုပ်လည်းပြုတ်သွားတာကြောင့်ဝင်ဝင်မရှိတော့ပါဘူး။ကျောင်းစာကိုအာယုံစိုက်နိုင်မှုအတွက်မွေးရည်မြေလျှာစိုက်တဲ့မြို့မှာပြောင်းနေကြရပါတယ်။ ဒီ draw အတွက်မှာသူဟာ internet ဆာမင်နာ website ဖန်တီးမှုပွဲလမ်းတပည့်စီစဉ်မှုနဲ့ graphic design ရုပ်ပြအလှဆင်တဲ့နည်းပညာတွေတိုးတက်အောင်ကိုယ်ပိုင်အချိန်မှာလေ့လာခဲ့ပါတယ်မက္ကဆီကိုကနေအမေရိကန်နိုင်ငံကိုရွှေ့ပြောင်းနေထိုင်သူမိဘတွေနဲ့အတူနွေရာသီမှာစပစ်ချံမှာစပစ်ဝိုင်ချက်ဖို့စပစ်သီးတွေခူးရင်နဲ့ဝင်ဝင်ရှာခဲ့ရပါတယ်။နောက်နှစ်မေလမှာသူကဘွဲ့ရမှာဖြစ်ပါတယ်။ဘွဲ့ရပြီးရင်လည်းအလုပ်တန်းရဖို့ကတော့အခုစီးပွားရေးအခြေအနေမှာမလွယ်လှပါဘူး။ဒါပေမဲ့လည်းသူကတော့အကောင်းမြင်မျှော်လင့်နေတာဖြစ်ပါတယ်
။ For 2021 I really hope the world starts to move back to how it used to be.
ဒီလုံးကနေမှုထိုင်မှုပုံစံမျိုးပြန်ဖြစ်အောင်လို့2021မှာအစပြုမယ်လို့တကယ်ကိုမျှော်လင့်ပါတယ်။ကာကွယ်ဆေးထိုးတာလည်းအောင်မြင်ပြီးတော့အလုပ်ပြုတ်တဲ့သူတွေလည်းအလုပ်အသစ်ဒါမှမဟုတ်ရင်ကတ်ယောဂမတိုင်ခင်လုပ်နေကြအလုပ်နေရာတွေပြန်ရဖို့မျှော်လင့်ပါတယ်။ကျောင်းတွေပြန်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းပြန်တက်နိုင်ဖို့မျှော်လင့်ပါတယ်။ကျွန်မကျောင်းပြီးသွားရင်လည်းဘွယ်နှင်းသပင်အခမ်းအနားကိုလူကိုယ်တိုင်တက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။ကတ်ယောဂကာလကြီးမြန်မြန်ပြီးပြီးတော့အရင်တုန်းကလိုပဲမြန်မြန်ပြန်ဖြစ်စေချင်နေပါပြီ။
Like many of us, the pandemic affected me in more ways than one.
တခြားသူတွေလိုပဲကာယောဂါကြီးကကျမရဲ့ဘဝအပေါ်တပတ်ပေါင်းစုံကနေတက်ရောက်နေပါတယ်။မလာတော့ကအလုပ်ပြုတ်သွားခဲ့ပြီးတော့အခုထိလည်းအလုပ်ပြန်ရှာလို့မရသေးပါဘူး။ကျမကြိုးကြိုးဆဆရခဲ့တဲ့အလုပ်ကနေအဖြုတ်ခံရတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ကျမကျောင်းမှာစာတွေ့သင်ရတာကိုအလုပ်မှာလက်တွေ့အသုံးချနိုင်နေတာပါ။တက္ကသိုလ်တက်ရတဲ့အတွေ့အကြုံလည်းမရတော့သလိုပမောက်ခတွေတငယ်ချင်းတွေနဲ့လည်းမတွေ့ရတော့ပါဘူး။ကျောင်းဝင်းနဲ့လမ်းလျှောက်သွားတာစာကြည့်တိုင်းမှာစာချက်တာလိုမျိုးတက္ကသိုလ်ကျောင်းသူကျောင်းသားဘဝအတွေ့အကြုံတွေမရနိုင်တော့ပါဘူး။ကျမအမေမှာယောဂအခမ်းရှိတော့စိုးရိမ်ရပါတယ်။ဒါပေမဲ့ကတ်ယောဂကြောင့်ဘသူမှအသက်မသေတာကိုပဲကျေးဇူးတင်ရမှာပါ။ကျမအမေများမခံနိုင်တော့ပဲပိုးကုခံရမလားဆိုတာကိုလည်းတစ်နှစ်တစ်နှစ်တွေးပြီးပူးနေရပါတယ်။စကားပြောရမယ့်သူမရှိတဲ့အတွက်လည်းကျမရဲ့စိတ်ပူပန်မှုကပိုဆိုးလာပါတယ်။ဒီနေ့ဒီနေ့သေးတဲ့သူပိုးကုခံရတဲ့သူအရေးအတွက်ကလည်းတိုးလာတာကိုသတင်းတွေထဲမှာတွေ့နေရတော့တငယ်ချင်းသက်ရှာဖို့ကလည်းမဖြစ်နိုင်ဘူးလေ။ April May လုံးကဆိုလို့ရှိရင်ကျွန်မစိတ်ဖြည့်ဆည်းမှုအများများခဲ့ပါတယ်။ကျောင်းစာကိုလည်းအာရုံမဆိုင်နိုင်တော့ဘူး။အလုပ်တွေလည်းရှာခြင်းစိတ်ကိုမရှိတော့ပါဘူး။ကျွန်မရဲ့စိတ်ကူးအိမ်မက်တွေကိုလည်းဖန့်ပစ်လိုက်ရှင်ပြီးတယ်လေ။ဒါပေမဲ့ကိုကိုကိုကယူဆိုင်ပြီးတော့စိတ်ချမ်းမအောင်နေတဲ့နီလန်းတွေကိုလေ့ကျင့်တဲ့အခါမှာစိတ်သက်သာရရပါတယ်။အခုအချိန်မှာတော့စိတ်ချမ်းမရေးကောင်းကောင်းတဲ့2020ပြည့်နှစ်ကိုအဆုံးတတ်နိုင်တာဝမ်းသာမိပါတယ်
။2020ပြည့်နှစ်မှာကြီးပြင်းရတဲ့ကမ္ဘာအရေးရက်ကလူငယ်တွေရဲ့အတန်းတွေပဲဖြစ်ပါလိမ့်ရှင်။2020ပြည့်နှစ်မှာကတ်ယောဂါကြောင့်လူဆုံးအရွယ်ဆုံးကိုဖတ်ပေါင်းဆောင်ကနေတည်ရမှုတွေရှိရဲဆိုပေမဲ့2021ကိုတော့အကောင်းမြင်ပြီးတော့ကြိုဆိုနေကြတာဖြစ်ပါတယ်ရှင
်မင်္ဂလာပါညာလင်းတဲ့သူဒေသနာအဖွဲ့ကတင်ဆက်တဲ့အသစ်ဖို့အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို VOA မြန်မာပိုင်းစနေည TV မဂ္ဂဇင်းမှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စရပ်တွေနဲ့ပတ်သက်လို့ညာလင်းတဲ့အဖွဲ့ကတွေ့ရှိထားတဲ့လေ့လာတွေ့ရှိထားတဲ့အချက်လက်တွေကိုဆွေးနွေးတင်ပြမှာဖြစ်တဲ့သူဒေသနာအစီအစဉ်တစ်ခုလည်းဖြစ်ပါတယ်ဒီတစ်ပတ်မှာတော့တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့ဒီစည်ရေးပဋိပက္ခတွေဒေသခံလူမှုအပေါ်ရိုက်ခတ်မှုတွေရေကောက်ဝဲအလွန်ကာလပြောင်းလဲတဲ့တွေနဲ့ပတ်သက်လို့တွေ့ရှိတဲ့အချက်အလက်တွေပေါ်အခြေခံပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်ကျမတို့အေးဟန်ပ
ါကျွန်တော်မိုးထက်နေပါအေးမင်းရဲ့ဒီတစ်ခေါက်ကတော့လေကျွန်တော်တို့ဒီဒီဇင်ဘာတစ်လလုံးမှာဖြစ်တဲ့ဒီဟိုနေငယ်ကြီးနဲ့ပတ်သက်တဲ့ဒီကိစ္စလေးတွေဆက်ဆွေးနွေးကြည့်အောင်ပေါ့နော်အထူးသဖြင့်တော့ဒီတိုက်ပွဲတွေကိစ္စကျွန်တော်ဆက်ဆွေးနွေးကြည့်နေတယ်ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်ရခိုင်ပြည်နယ်ရဲ့အခြေအနေပေါ့ရခိုင်ပြည်နယ်မှာဒီဒီဇင်ဘာတစ်လလုံးမှာတော့တိုက်ပွဲတွေမရှိနေတော့ဘူးပေါ့နော်ဟိုရှေ့ဒီကျွန်တော်တို့ဒီလူမာလာကတဲ့ကနေမရှိရတဲ့တိုက်ပွဲတွေကအခုဒီဇင်ဘာလထိတယ်အဲမရှိနေဘူးပေါ့နော်ဒါစိတ်ချမ်းသာစရာကောင်းနေလို့ပြောလို့ရတယ်ပေါ့လေဒါပေမဲ့တစ်ဖက်ကတော့မရှိလေဆိုတော့ကျွန်တော်တို့ဂျားထဲမှာဒီမြေပြင်ပိုင်းပောက်ခွဲတာ၃ငါဖြစ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ့၃ငါဖြစ်တဲ့အခါမှာလည်းဒီအရင်တုန်းကဖြစ်တဲ့အခောက်တွေလို့ပေါ့နော်ဒီတက်မတော်နဲ့ဒီရခိုင်တက်တော်နဲ့ဂျားထဲမှာအပြန်အလှန်ဆွဆွဲတာမျိုးတွေအပြန်အလှန်ပြောဆိုတာမျိုးတွေမတွေ့ရတော့ဘူးပေါ့မတွေ့ရတော့ဘူးဒါပေမဲ့အဲ့မှာတတိထားမဲ့အချက်ကဘာဖြစ်လဲဆိုတော့ဒီအာစာဆိုတဲ့နာမည်ကိုပြန်ပြီးထုတ်တုံးလာတာပေါ့တက်မတော်ဘက်ကနော်ဒါကျွန်တော်တို့တတိထားပြီးတဲ့အတိုင်းဒီအရင်ဒီရခိုင်မှာပြိပခါတွေပေါ့နော်ဒီလူမျိုးရေးပြိပခါတွေဖြစ်တဲ့အချိန်မှာလည်းဒီအာစာဆိုတဲ့နာမည်ကပေါ်လာတယ်ဒီဂျားထဲမှာကျွန်တော်တို့အေဆိုတာပေါ်လာတယ်အဲအဲ့ဒီကနေမှအခုဒါအာစာဆိုပြီးပြန်ပေါ်လာတာကကျွန်တော်တို့ဒါကြောက်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့လေဆိုတော့နောက်တစ်ဖက်မှာတော့လေသူကဘာဖြစ်လာတယ်ဆိုတော့ရခိုင်မှာတိုက်ပွဲတွေမရှိတော့ပြီမဲ့ကျွန်တော်တို့ဒီရှမ်းမြောင်းနယ်ကျွန်တော်တို့ဒီဘက်ကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတယ်ဆိုတိုက်ပွဲအားလုံးပေါင်းဘယ်နှကြိမ်ဖြစ်လဲဆိုတော့ကျွန်တော်တို့ဒီလအတွင်းမှာပဲကျွန်တော်တို့တိုက်ပွဲအားလုံးပေါင်း18ကြိမ်ဖြစ်တယ်18ကြိမ်ဖြစ်တယ်ဒီရှမ်းပြည်မှာကျွန်တော်တို့ဒီအားလုံးပေါင်း14ကြိမ်ဖြစ်ပြီးတော့ဒီကရင်ပြည်နယ်မှာ3ကြိမ်ဖြစ်သွားတယ်ပေါ့ဆိုလိုတာတော့ဒါပေမဲ့ဟိုရှမ်းပြည်မှာတော့ဒီအားလုံးပေါင်းဒီ14ကြိမ်ဆိုပေမဲ့17ကြိမ်က ဒီတို့ဒီဟို EU ချင်းဖြစ်တယ်ပေါ့နော်ဒီ RCSS ပေါ့ချန်ပီထူထောင်ရေးကောင်စီနဲ့ဒီ TNL ပေါ့ဒီဟိုတအန်းအမျိုးသားဒီလွတ်မြောက်ရေးတပ်မတော်ပေါ့ဒီနှစ်ဖွဲ့ကြားမှာဖြစ်ကြတာပေါ့နော်ကျန်တဲ့ဒီ၃နိုင်ငံကတော့ဒီတပ်မတော်နဲ့ TNL နဲ့ကြားထဲမှာဖြစ်တာပေါ့အဲ့တော့ဒါကတော့ကျွန်တော်တို့ဒီချန်ပီနေမှာတော့အရင်ကလည်းဂျိုကြားဂျိုကြားဒီတိုက်ပွဲတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်ဒီဟိုအပြစ်ခတ်ရက်စဲကြီးတွေမှာလည်းကြီးညာထားရမှာရှိတယ်ဒီလက်နက်ကင်ကြားတွေထဲမှာလည်းဖြစ်တာမျိုးရှိတယ်ပေါ့ဆိုတော့ထူးခြားတာကရင်ပြည်နယ်ကရင်ပြည်နယ်မှာကဒီဟို KNU KNL နဲ့ဒီတိုက်ပွဲ၃ကြိမ်ဖြစ်တာတက်မတော်နဲ့အဲ့တော့အဲ့မှာမဖြစ်တာလည်းကြာပြီကြာပြီအခုမှထပ်ပြီးတော့ဒီတိုက်ပွဲတွေဖြစ်လာတယ်ဒီဖာဖွန်ဒေတာပေါ့နော်ဖာဖွန်ဒေတာမှာဖြစ်လာတယ်ဖြစ်လာတော့ဟိုဒါဒီနည်းနည်းဟိုစိုးရိမ်ကြကောင်းနေပေါ့နော် NCA လက်လက်မှတ်ထိုးပြီးသားထဲမှာလည်းပါနေတာပေါ့လေပါနေတော့ပြဿနာကဘာရှိလဲဆိုတော့ဟိုဒီအဲကျွန်တော်တို့ဒီဒေတာငယ်တွေရေပြောကြားချက်အရာဆိုရင်ဒီ၃ချိန်ဖြစ်ပြီးသွားတဲ့အပြင်ကိုကျွန်တော်တို့ကထပ်ပြီးတော့ဒီဟိုဟိုဆက်ပြီးတော့တိုက်ပွဲတွေဖြစ်လာမဲ့အရေးအယောင်ပေါ့ဒီစိုးရင်ချက်တွေလည်းဒီဒေတာငယ်တွေမှာရှိတယ်ပေါ့ဒါကတော့ကျွန်တော်ထင်တယ်ဟိုဟိုမကောင်းတဲ့ကိစ္စလို့ကျွန်တော်တို့မြင်နေပေါ့ဒီကျွန်တော်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လေကျွန်တော်ဟိုအချုပ်အားဖြင့်ပြောချင်တာကတော့ဒီဟိုကျွန်တော်တို့စစ်ပွဲတွေပြီးသွားပြီပေါ့နော်ရက်သွားပြီပေါ့ရခိုင်မှာရက်သွားလို့ကာလကြာရှည်ဖြစ်လာတဲ့ဟာတွေရက်သွားလို့ကျွန်တော်တို့ကဟိုစိတ်ဒုံဒုံချနေလို့မရဘူးဒီတစ်ဖက်မှာကျွန်တော်တို့ဒီဟိုတိုက်ပွဲမဖြစ်တဲ့နေရာတွေမှာတိုက်ပွဲတွေပြန်ဖြစ်လာတာကျွန်တော်တို့စီရေးလှူချမှုတွေဖြစ်လာတာကျွန်တော်တို့စိုးရိမ်မှုကောင်းနေပေါ့နော်အဲ့တော့ဒီကျွန်တော်တို့အချိန်ပေးနေတာတော့ဒီတနိုင်ငံလုံးစစ်ဖြစ်နေတဲ့ဒေတာတွေပေါ့နော်ကျွန်တော်ဒီဒီဟိုတိုင်းသားလက်နက်ကိုင်တွေနဲ့ဒီတက်မတော်နဲ့ဂျားထဲမှာထိတွေ့နေတဲ့ဒေတာတွေအကုန်လုံးကိုကျွန်တော်တို့ကကြည့်နေဖို့လိုတယ်နောက်တစ်ခုကကျွန်တော်တို့ဟိုဟိုဟိုကျွန်တော်တို့တွေမဟုတ်ဘူးပေါ့နော်ဒီပြည်သူတစ်ခုလုံးကလည်းကျွန်တော်တို့ဒီအခြေအနေကိုကျွန်တော်တို့ကြည့်ပြီးတော့ဒီငြိမ်းချမ်းရေးအတွက်ကျွန်တော်တို့ဟိုဆက်ဆောင်ကြည့်ပေးကြဖို့လိုတယ်ပေါ့နောက်တစ်ခုထပ်ပြောချင်တာကတော့လေကျွန်တော်တို့ဒီရခိုင်မှာတိုက်ပွဲတွေရန်နေပြီမဲ့ဒီကာလကြာရှည်ပိတ်ထားတဲ့ဒီအင်တာနက်ပေါ့ဒီအင်တာနက်အသုံးပြုခွင့်ကိုပြန်ပြီးတော့အခုချိန်ထိဖွင့်မပေးသေးဘူးပေါ့နော်အဲ့တော့ကျွန်တော်နည်းနည်းဟိုမက်ရေးဟန်ကိုမေးချင်တာလေဒီတက်မတော်နဲ့ဒီတိုင်းနာလက်နဲ့ကိုင်ကြီးနဲ့ဈာမပဲဖြစ်ဖြစ်အစိုးရနဲ့တိုင်းနာလက်နဲ့ကိုင်ကြီးနဲ့ဈာမပဲဖြစ်ဖြစ်ဒီငြိမ်းချမ်းရေးဆွေးနွေးမှုတွေဒီတွေ့ဆုံတာတွေဘာတွေများရှိရောပေါ့အဲ့ဒါလေးကျွန်တော်နည်းနည်းဆွေးနွေးကောင်းဖို့တင်မယ်
ဟုတ်ကဲ့ဒီတစ်ပတ်ဆွေးနွေးရတဲ့ပတ်သက်ပြီးတော့ညီမကဆွေးနွေးပေးချင်တာကတော့ဗောနော်ဒီတစ်ပတ်ဟိုဒီဒီဇင်ဘာလထဲမှာဟိုငင်းငင်းဆွေးနွေးပွဲက6ကြိမ်ဖြစ်ခဲ့တယ်ဒီဆွေးနွေးပွဲကိုဟိုဒီထဲမှာထူးခြားတာကဗောနော်ဒီ2018နှစ်ကုန်ပိုင်းကနေစပြီးတော့ဒီတက်မတော်နဲ့ AA တို့ကဟိုရခိုင်ပြည်နယ်မှာသူတို့တိုက်ပွဲတွေဟိုဖြစ်ခဲ့ပေါ့နော်တိုက်ခဲတွေဖြစ်ခဲ့တာကိုရက်ပြီးနိုဝင်ဘာလလောက်မှာရက်ပြီးတော့ဒီဒီဇင်ဘာလ9ရက်နေ့မှာဒီဟိုကထိန်ချုပ်နေမြေဖြစ်တဲ့ပန်းဆန်းမှာသူတို့နှစ်ဖွဲ့ကထိတိုက်တွေ့ပြီးတော့ဒီငင်းငင်းကြီးအတွက်ဆွေးနွေးခဲ့ကြရဲဆိုပြီးတော့ဟိုဆွေးနွေးပွဲပြုလုပ်ခဲ့ကြရဲပေါ့နော်ဒီဆွေးနွေးပွဲကဟိုဘာရလက်ထွက်ပေါ်လာတယ်ဆိုတာတော့နှစ်ဖွဲ့လုံးကဟိုထုတ်ပြန်ထားခြင်းမျိုးတရားဝင်ထုတ်ပြန်ထားခြင်းမျိုးတော့မရှိဘူးပေါ့နော်ဒါပေမဲ့တမတော်ရဲ့သတင်းစကားတွေရတော့ဒီဆွေးနွေးပွဲကသူတို့နှစ်ဖွဲ့အတွက်ဟိုငင်းငင်းကြီးမှာအပြုသဘောဆောင်နေဆိုတဲ့ပုံစံမျိုးတော့ပြောထားတာမျိုးရှိတယ်ဒီနောက်ထပ်ဟိုဆွေးနွေးပွဲတစ်ခုကတော့မျိုးသားပြန်လဲတင့်မြတ်ကြီးပေါ့နော်မျိုးသားပြန်လဲတင့်မြတ်ကြီးနဲ့ငင်းငင်းကြီးဘူဟုဌာန NRPC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲပေါ့နော်အဲဒီဆွေးနွေးပွဲလေးကတော့ဟိုဒီအစိုးရလွှတ်တော်တမတော်ပေါ့နော်သူတို့သုံးဝန်ဆိုင်ပါတဲ့ဒီဟိုဆွေးနွေးပွဲသူတို့ကဒီဗားရီဆွေးနွေးကြတယ်ဆိုရင်ဒီငင်းငင်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မှုဘယ်လိုလုပ်ကြမလဲဆိုတဲ့ပုံစံမျိုးသူတို့ဆွေးနွေးခဲ့ကြတယ်။ဒီဆွေးနွေးပွဲရဲ့ဟိုဟိုရာလကသူတို့ဟိုဒီလက်အစီလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့ကြီးနဲ့သူတို့ငင်းငင်းရေးစကားဆက်ပြောသွားကြမယ်။ပြီးတော့ NC မထိုးထားတဲ့ဒီအဖွဲ့ကြီးနဲ့လည်းသူတို့ဟိုငင်းငင်းရေးကိစ္စတွေတွေ့ဆုံဆွေးနွေးသွားမယ်ဆိုတဲ့ပုံစံမျိုးသူတို့အဲ့ဒီရာလမျိုးထွက်ပေါ်ခဲ့တယ်ပေါ့နော်။အဲ့ဒီဒီဇင်ဘာလပထမပတ်ထင်မှာပဲဒီအစိုးရအရာရှိတွေဥဆောင်တဲ့အဖွဲ့အနေနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီပေါ့နော် KMPP သူတို့ကနေပြီးတော့ဒီသူဗီဒီယိုကွန်ဖရင့်နဲ့ဒီငင်းငင်းရေးကိစ္စတွေပေါ့နော်ရှင်းစမယ်ငင်းငင်းရေးကိစ္စတွေကိုသူတို့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ထွက်ပေါ်လာခဲ့တယ်ပေါ့နော်အဲ့ဒီဆွေးနွေးပွဲရလကဟိုဘာဆိုတာတော့ဟိုငင်းငင်းရေးကိစ္စဆွေးနွေးတယ်လို့ပဲထွက်ခဲ့တယ်ပေါ့နော်ဒါပေမဲ့ KMPP ဘက်ကဟိုထွက်လာတဲ့သတင်းစကားတွေအရတော့ဒီဆွေးနွေးပွဲကနေပြီးတော့ပေါ့နော်သူတို့အဖွဲ့ကဒီငင်းငင်းရေးလုပ်ငန်းရက်ထားတန်ထားတဲ့ငင်းငင်းကြီးလုပ်ငန်းစဉ်တွေကိုဟိုအခြေအနေပြလို့ချင်းချက်ချင်းစတင်ဖို့ပေါ့နော်သူတို့ဘက်ကတောင်းဆိုခဲ့တဲ့ဆိုပြီးတော့အဲ့ဒီပုံစံမျိုးတော့ဟိုဆွေးနွေးပွဲရလာအဖြစ်ပေါ့နော်ဒီ KMPP ဘက်ကပြန်ပြောတာကိုကြားရတဲ့ပေါ့ဒီကြလာလုံးရဲ့ငင်းငင်းကြီးဆွေးနွေးပွဲကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီရှမ်းပြည်နယ်မှာဆွေးနွေးခဲ့တဲ့ဒီတိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့ကလည်းသူတို့ချင်းချင်းကြားငင်းငင်းကြီးဆွေးနွေးမှုပြုလုပ်ခဲ့တာကိုတွေ့ရတယ်ဒီတစ်ဖက်မှာလည်းဝါထီယူနယ်မြေမှာပြုလုပ်ခဲ့တဲ့တက်မတော်နဲ့ဒီရခိုင်တက်တော် AA တို့ကလည်းငင်းငင်းကြီးဆွေးနွေးမှုတွေပြုလုပ်ခဲ့တယ်ပေါ့နော်အဲ့ဒီဆွေးနွေးပွဲမှာအစိုးရပါဝင်ခြင်းမရှိခဲ့တာကိုတော့တွေ့ရတယ်
တွေ့ရတယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ NLD ရဲ့ပေါ့နော်ပြောရဆိုခွင့်ရှိသူကတော့အစိုးရပါဝင်ခြင်းမရှိတာကဒီတပ်ဖွဲ့နှစ်ခုကဟိုကနဦးတွဲဆောင်မျိုးသားဖြစ်တယ်ဆိုပြီးတော့ပေါ့နော်ပြောဆိုကြရတယ်ရှိရပေါ့ဒါတွေကိုပြန်သုံးသပ်ရမယ်ဆိုလို့ရှိရင်ဟိုငင်းငင်းရေးဆွေးနွေးပွဲတွေမှာပေါ့နော်ဒီအစိုးရကလည်းလေတည်တန့်တက်တက်သွားနေသလိုမျိုးဒီတက်မတော်ကလည်းတည်တန့်တက်တက်သွားနေတာကိုတွေ့ရတဲ့အတွက်ဒီငင်းငင်းရေးမှာစုံမမရှိသေးဘူးဒီဟိုတက်မတော်အစိုးရနဲ့တက်မတော်နဲ့ညီညာရေးမှာစုံမမရှိသေးဘူးလို့ဟိုပြောလို့ရပါတယ်ဟုတ
်အဲအခုကျွန်တော်ဆက်ပြီးတော့ပြောကြည့်နေတာတော့လေကျွန်တော်တို့ဒီတစ်ပတ်မှာထွက်လာတဲ့ဒီဟိုကြေညာစာရင်းတွေပေါ့နော်အဲ့ထဲမှာတုံးထားတဲ့သကကလုံးတွေအကြောင်းပေါ့ကျွန်တော်တို့အဲ့လေးဆက်ပြီးတော့ဆွေးနွေးနေတယ်ဥပမာဟိုအဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီပထမဆက်စားခြင်းပြောကြည့်နေတာတော့ဒီတက်မတော်ရဲ့ဒီရခိုင်ပြည်နယ်မြို့မှာပို့ရတဲ့တဝင်းတော်ပေါ့နော်အဲ့တဝင်းတော်မှာသူကဟိုတတိထားမိစရာကောင်းတာပါတော့ဆိုတော့ဒီဟိုဒီရခိုင်တပ်တော်နဲ့ပတ်သက်ပြီးတုံးတဲ့အတုံးလုံးပေါ့နော်အဲ့မှာသူကအရင်တုန်းကဆိုရင်ရခိုင်တပ်တော်အကြောင်းပြောရင်ရှေ့ကဒီအကျန်းဖက်အဖွဲ့ကြီးဆိုတာမျိုးပေါ့နော်သူကဒီလိုညှို့ဆိုတဲ့စကားလုံးတစ်လုံးထည့်တယ်အဲ့တော့ဒီတက်မတော်ကအဲ့ဒီမှာတော့ဒီအကျန်းဖက်အဖွဲ့ကြီးဆိုတာမပါတော့ဘူးပေါ့နော်မပါတော့ဘဲနဲ့ ULA AA ဆိုတဲ့ဟာမျိုးကိုဟိုအတိမတ်ပြပြီးတုံးလာတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒါပထမဆုံးအချိန်တော့မဟုတ်ဘူးဒီရှေ့မှာတုန်းကလည်းအရင်ကမှာတုန်းကလည်းဒီပြည်ညာတဲ့တစ်ဆောင်တွေမှာတက်မတော်ကဒီလိုမျိုးတုံးမှုတာကိုကျွန်တော်တို့တတိထားမိခဲ့တယ်ပေါ့နော်အဲ့တော့ဒါဒီဟိုပေါ့နော်ဒီကျွန်တော်တို့ဒီဟိုတဖက်ရဲ့ဒီပေါ့နော်ဟိုတရှိမှုကိုအတိမတ်ပြူတာမျိုးပေါ့နော်နောက်တစ်ခါသူများမကြိုက်တဲ့စကားလုံးမတုံးတာမျိုးဆိုတော့ဒါကောင်းတဲ့အချက်လို့ပြောလို့ရတယ်ပေါ့အဲနောက်တစ်ချက်ကတော့ဒါကျွန်တော်တို့ဒီဟိုမကောင်းတဲ့ဟာတစ်ခုပေါ့နော်အဲမကောင်းတဲ့ဟာတစ်ခုကတော့ကျွန်တော်တို့ဗာတွေ့လေဆိုတော့ဒီတက်မတော်ကောင်ကြီးဦးကြီးချုပ်ရဲ့ဒီဟိုရခိုင်ပြည်နယ်နေ့မှာပြေးပို့တဲ့တဝင်းတော်ဟာဒဲမှာပဲပေါ့နော်အဲတဝင်းတော်တစ်ခုတည်းမှာပဲဒီကမန်တိုင်းရင်းသားဒီကိုဟိုဆိုရင်းနာမည်ပါမလာတာပေါ့ဒီရခိုင်ပြည်နယ်မှာနေထိုင်တဲ့တိုင်းရင်းသားအဖြစ်ဖော်ပြမှာကမန်တိုင်းရင်းသားတွေပါမလာဘူးဟိုဒါဒီဟိုဟိုဒီကမန်တိုင်းရင်းသားတွေအတွက်လည်းဟိုစိတ်မကောင်းဖြစ်ကြတယ်ပေါ့နော်အဲ့နောက်ဆက်တွဲမှာတော့ဒီဥမာတက်မတော်ကတောင်းမှန်တာမျိုးတမမို့ရင်ပြင်ဆင်တာမျိုးပေါ့ဘာတစ်ခုမှမလုပ်ဖင်းနဲ့ဟိုဒီဟာကိုပဲဆက်သုံးသွားတယ်ပေါ့ဒီအချက်ကတော့ကျွန်တော်တို့ဒီဟိုစိုးရင်ကြာကောင်းနေလို့ကျွန်တော်တို့ဟိုရတော့မြင်နေပေါ့လေဒါပေမဲ့နောက်ထပ်ဟိုတစ်ခုရှိသေးတာကဒီရဲ့ပိုင်းအတွင်းမှာပဲကျွန်တော်တို့ဒီဟိုဒါကလုံးနေနဲ့ပတ်သက်ရင်ဒီဟိုကျွန်တော်တို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ website ကနေပြီးတော့ကျွန်တော်တို့ဒီဆောင်းပါးတစ်ပုဒ်ဖော်ပြရတယ်ပေါ့နော်အဲ့ဒါကတော့ဒီရုရှားကရေးတဲ့ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်းအကြောင်းဟိုဆောင်းပါးပေါ့အဲ့ဆောင်းပါးရဲ့ဒုတိယပိုင်းမှာတော့သူကဟိုဘာပါလာလဲဆိုတော့ဒီ Royal ဆိုတဲ့လူမျိုးကိုဟိုဖော်ပြလာတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီ Royal တွေကဟိုတစ်ချောင်းလုံးအတိမတ်ပြုမခံခဲ့ရဘူးပေါ့နော်အဲ့ဒီစကလုံးအတိမတ်မပြုဘဲနဲ့ဒီ Royal လူမျိုးစုတွေမကြိုက်တဲ့စကလုံးတစ်လုံးနဲ့သူတို့ဟိုအစားထိုးသုံးဆွဲတာရှိတယ်ပေါ့ဟေးဒီတက်မတော်ရောအစိုးရရောပေါ့ဒါပေမဲ့အခုကတက်မတော်ကောင်ကြီးဦးစည်းချုပ်ရဲ့ဒီအထူးသဖြင့်တော့တက်မတော်ရဲ့ပေါ့နော်ဒီတရားဝင်ဒီတို့ဟာဒီပဒင်းနေထုတ်ပြန်နေနေရာကနေပြောမှာဒီလိုရိုဟင်ဂျာဆိုတဲ့အတုံးလုံးမျိုးတုံးလာတာတော့ဒါဟိုကျွန်တော်တို့အတက်ဆရာလားပေါ့ဒီလိုတော့စဉ်းစားရရှိအဲ့တော့ဟိုအထုံးအဖြစ်ပြောရင်တော့ကျွန်တော်တို့ကဒီဟိုတချို့လူမျိုးစုတွေရဲ့ identity တွေတချို့အဖွဲ့အစည်းတွေရဲ့ identity တွေကိုဟိုကောင်းမွန်စွာဖော်ပြပေးမယ်ဒါပေမဲ့တကယ်အခုဒီအရေးကြီးတဲ့ဒီကျွန်တော်တို့ဒီကမန်လူမျိုးစုလူဟာမျိုးကိုခြံခဲ့တာဒီဒါအင်တန်ကျွန်တော်တို့ဟိုမကောင်းတဲ့သဘောဆောင်နေပေါ့အဲ့ဒီအတွက်ဘာဖြစ်လဲဆိုတော့တခြားဒီဟိုလူနည်းစုတိုင်းရင်းသားအများစုရဲ့ဒီဟိုစိတ်ခံစားမှုရမလုံးမချုံမှုခံစားစီတယ်ဆိုတဲ့အခြေအနေကိုရောက်ရှိစီတယ်လို့ဒီကျွန်တော်တို့သုံးသပ်ခြင်းနေပေါ့ဒီလိုလေဟိုကျွန်တော်ပေါ့နောက်တစ်ခုဒီမယံဟိုဆွေးနွေးစေချင်တာပေါ့လေဟိုကျွန်တော်တို့ဟိုသိချင်တာပါလေဆိုတော့ဒီဟိုရခိုင်ပြည်နယ်မှာဒီပြီးခဲ့တဲ့ဒီ2020ပေါ့အထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲမကျင်းပခဲ့တဲ့နေရာတွေ9နေရာရှိတယ်ပေါ့အဲ့ဒီ9နေရာဒီဟိုကျွန်တော်တို့ဟိုတစ်ချောင်းလုံးဒီရခိုင်တိုင်းရင်းသားအခြေစိုက်ပါတီအနိုင်ရခဲ့တဲ့နေရာတွေများတယ်ပေါ့လေအများစုအနိုင်ရခဲ့တဲ့နေရာတွေများတယ်အဲ့တော့အဲ့ဒီကနေပတ်သက်ပြီးတော့ကျွန်တော်တို့ဒီတောင်းဆိုတာတွေရှိတယ်ပေါ့နော်ဒီပြန်ပြီးတော့ရွေးကောက်ပွဲကျင်းပဟိုလုပ်ပေးပါဆိုပြီးတောင်းဆိုတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဘက်ဟိုအထူးသဖြင့်တော့ဒီတတိယအကြိမ်တွတ်တော်မဆခင်ပါပေါ့ဒါလေးတွေပြန်ပြီးတော့လုပ်ပေးတင်တယ်ဆိုပြောတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်ညဏ်လေးတက်ကလည်းဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအစီအင်ခံစားအတူလေးထုတ်ထားတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒါညီနဲ့ပတ်သက်ပြီးတော့ရောဘာတွေများဆက်ပြီးတော့ဟိုကြည့်ပြလေဘာတွေများတည်လေပေါ့ဟိုအဲ့ဒါလေးနည်းနည်းဆွေးနွေးပြရင်ကောင်းမှထင်တယ
်ဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ညီမကဟိုတွေ့တာလေးပေါ့နော်တွေ့တာရိုးဆွေးနွေးချင်တာကဒီဟိုအထွေထွေရေကောက်ဝဲအေးချင်းမပစ္စည်းခဲ့တဲ့ဒီနောက်ပိုင်းရက်မှာပဲပေါ့နော်နောက်ပိုင်းရက်မှာပဲဒီဟိုရခိုင်တက်တော့ A ကနေပြီးတော့ဟိုရေကောက်ဝဲတွေခုလိုအောင်မြင်တာပစ္စည်းခဲ့ရသူတို့ဟိုပေါ့နော်ဂုံယူတယ်ပေါ့နော်ဂုံယူဝမ်းမြောက်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်မှာဟိုရေကောက်ဝဲမကျင်းပဘဲဘဲနဲ့ဒီချန်လိုက်ခဲ့တဲ့ဟိုမဲဆန္ဒနယ်ရှိရပေါ့နော်အဲ့ဒီမဲဆန္ဒနယ်တွေကိုဒီဒီဒီဇင်ဘာလ31ရက်နေ့မတိုင်မီပေါ့နော်ဒီ
ရွေးကောက်ပွဲတွေကိုပြန်လည်ကျင်းပနိုင်ဖို့သူတိုက်တွန်းတောင်းဆိုရဲဆိုတဲ့ပုံစံမျိုးဟိုထုတ်ပြန်ချက်တွေထုတ်ခဲ့တာရှိရပေါ့နော်အဲ့ဒီထုတ်ပြန်ချက်နဲ့မသိမ်းမင်းမှာပဲဒီတမတော်ကလည်းဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာတယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာပဲသူကဒီဟိုရခိုင်တက်တော့AA URA ဆိုပြီးတော့အဲ့ဒီအသုံးနှုံးပေါ့နော်ဟိုစပြီးသုံးနှုံးလာတဲ့ထုတ်ပြန်ချက်ဖြစ်တယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာဟုတ်တယ်ဒီ AA ကဟိုရွေးကောက်ပွဲပြန်လဲကျင်းပရမယ်လို့ပြောသွားတာကဟိုမှန်တယ်ပေါ့နော်သူတို့လည်းဒါရွေးကောက်ပွဲပြန်လဲကျင်းပဖို့ဟိုပြန်လဲကျင်းပဖို့ကိုဟိုတောင်းဆိုရဲဆိုတဲ့ပုံစံမျိုးအဲ့ဒီထုတ်ပြန်ချက်ကိုထုတ်ခဲ့တယ်ပေါ့နော်ပြန်လဲလုပ်ပေးရမယ်ရွေးကောက်ပွဲပြန်လဲကျင်းပပေးရမယ်ဆိုတဲ့ပုံစံမျိုးသူတို့ထုတ်ပြန်ခဲ့တယ်ဒီဘက်ဟိုဒီဇင်ဘာလထဲမှာကြတော့ဒီရခိုင်ပြည်နယ်နေ့ကိုပေးဖို့တက်မတော်ကပေးဖို့တဲ့တဝင်းထွားမှာတဝင်းထွားမှာကြတော့ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့ဟိုဒုတိယအကြိမ်ပြန်ဒုတိယအကြိမ်ထပ်ပြောထားတာပေါ့နော်တက်မတော်ကသူတို့ရဲ့တဝင်းထွားမှာထပ်ဖော်ပြထားတာပေါ့ဒီရွေးကောက်ပွဲရခိုင်ပြည်နယ်မှာဟိုခြံလှမ်းခဲ့တဲ့မဲဆန္ဒနေ့မှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့သူတို့ဟိုတောင်းဆိုရဲဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုဒုတိယအကြိမ်ထပ်ပြီးတော့ပြောဆိုလာတာကိုတွေ့ရတယ်အဲ့ဒီဟိုရခိုင်ပြည်နယ်နေ့ကိုပဲဒီတမန်လာရဲ့နိုင်ငံတော်တမန်လာကြီးဦးဝင်းမြင့်ကပြေးပို့ခဲ့တဲ့တုံဝင်လာမှာတယ်တမန်လာကြီးကဒီဟိုဒီရွေးကောက်ပွဲမဲဆန္ဒသူတို့ခြံလှမ်းခဲ့တယ်ပေါ့နော်ရွေးကောက်ပွဲမကျင်းပါပဲခြံလှမ်းခဲ့တယ်ဒီမဲဆန္ဒနယ်တွေမှာဟိုဥစားရွေးကောက်ပွဲပြန်လဲကျင်းပပေးဖို့ဆိုပြီးတော့သူတိုက်တွန်းနေဆိုပြီးဒီတမန်လာကြီးကိုယ်တိုင်ကဟိုဒီတုံဝင်လာမှာပေါ့နော်ဒီဖော်ပြခဲ့တာမျိုးတွေရှိရယ်ပေါ့နော်ဒါဒီတုံဒီရွေးကောက်ပွဲပေါ့ဒီအစိုးရရဲ့တက်မတော်ရဲ့ပေါ့နော်ရခိုင်တက်တော် AA ကဟိုတတဘောရတဲ့ပေါ့နော်ဒီရွေးကောက်ပွဲပြန်လုပ်ရမယ်ပြန်လုပ်ရမယ်ဆိုတဲ့ဥစ္စာတွေဒီတောက်လျှောက်ပြောနေပြီမဲ့လေဒီရွေးကောက်ပွဲပြန်လဲကျင်းပပြီလို့တာဝန်ရှိတယ်ပေါ့နော်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကတော့နှုတ်ဆက်နေရအောင်တွေ့ရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိတော့ပေမဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကရင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေစစ်ရေးလှုပ်ရှားမှုတွေရှိနေတာကစိုးရိမ်စရာကောင်းတဲ့အချက်ပဲဖြစ်ပါတယ်
အစိုးရနဲ့တက်မတော်တို့ကငြင်းငြင်းနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေထွေထွေဆက်ဆက်မှုတွေလုပ်နေကြပြီမဲ့အစိုးရနဲ့တက်မတော်ကြမှာအတူညီတဲ့စုံမှတ်တစ်ခုမရှိဘူးဆိုတာဒါစိုးရင်ဖွဲ့ရကောင်းတဲ့အချက်လေးဖြစ်ပါတယ
်တက်မတော်ကဝေဦးစည်းချုပ်ရဲ့ရခိုင်ပြည်နယ်လေးအတွက်ပေးပို့တဲ့တဝန်ကမှာကမန်လူမျိုးစုအမျိုးကိုခြံလှမ်းထားခဲ့ခြင်းဟာကျန်လူမျိုးစုတွေအတွက်စိတ်ခံစားချက်အရလုံခြုံမှုမဲ့စေပါတယ်
နိုင်ငံတော်တမရတမရကကွေဦးစည်းချုပ်နဲ့ရခိုင်တပ်တော်တို့ကရွေးကောက်ပွဲပြန်လည်ကျင်းပပြီးမှုသဘောထားတွေထုတ်ပြန်နေတယ်လို့ဒီရွေးကောက်ပွဲကော်မရှင်အနေနဲ့လည်းတုံ့ပြန်ဆောင်ရွက်မှုတွေလုပ်ပြီးဖို့လိုပါတယ
်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာကာလကြာရှည်သောပိတ်ဆို့ထားတဲ့အင်တာနက်အသုံးပြုခွင့်ကိုပြန်လည်ခွင့်ပြုပေးဖို့လိုအပ်ပါတယ်တည်ဖို့ပ
ါကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြင်းငြင်းရအရေးတကြီးလိုအပ်ပါတယ်တည်ဖို့ဒီတစ်ပတ်တည်ဖို့အစီအစဉ်ကိုတော့ဒီမှာပဲရနာကျင်ပါတယ်ဒီအစီအစဉ်ကို VOE ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်ပေးတော့မှာဖြစ်ပါတယ်ကျမတို့ညဏ်လင်းတဲ့သုတေသနအဖွဲ့ကလေးလာတွေ့ရှိချက်အစီအင်ခန်းစာတွေကိုအသေးစိတ်ဖတ်ရှုခြင်းနဲ့ဆိုရင်တော့ညဏ်လင်းတဲ့ Analytics ဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ84တန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကတော့အကူးစက်ခံရသူတန်း20ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးအကူးစက်ခံရတဲ့နိုင်ငံကအိန္ဒိယဖြစ်ပြီး Brazil ကတော့ကူးစက်သူ 9.9 တန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ဗီဇာပြန်ကိုရိုနာဗိုင်းရပ်စ်ပိုးသည့်ဟာကူးစက်မှုပိုးပြီးမြန်နေတဲ့အတွက်ထိန်းချုပ်နိုင်ဖို့အပြင်းထန်ကြိုးစားနေကြပြီးအခုဆိုအရေးပေါ်စိတ်ဝင်စားမှုပြန်ပြီးသုံးဖို့အတွက်လှုပ်ဆောင်နေရပါတယ်။ COVID-19 ကာကွယ်ဆေးအတွက်အမေရိကန်က Pfizer နဲ့လက်တွဲပြီးထုတ်နေတဲ့ Germany BioNTech ကုမ္ပဏီအကြီးကဲကသူတို့ဘက်ကမနာမနေထုတ်နေကြပေမဲ့ဒီကြားတဲ့တခြားကုမ္ပဏီတွေကကာကွယ်ဆေးတွေထွက်မလာရင်တော့သူတို့ရဲ့ဆေးတင်ပို့မှုတွေပြတ်လတ်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ကြောင့်သေဆုံးရသူအရေအတွက်ဟာ2,900ယောက်ရှိနေပြီဖြစ်ပြီးအကူးစက်ခံရသူပေါင်းကတော့ 32,000 ခွဲကျော်ရှိနေပါတယ်။ကူးစက်မြန်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေ့ရတဲ့ဗြိတိန်နဲ့အင်းနီဂျင်အိုင်လန်နိုင်ငံကနေလာမဲ့ခီးတွေတွေကိုလာခွင့်ပိတ်ပင်တယ်လို့မြန်မာအစိုးရကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချထားပေးလိုက်ပါပြီ။နောက်ထပ်ကာဝယ်ဆေး3မျိုးကိုလည်းဆက်ပြီးအတည်ပြုပေးဖို့နဲ့လူသန်းပေါင်းများစွာကိုထိုးပေးဖို့ပြင်ဆင်နေကြတာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတက်ပါ။
This program has come to you from the Voice of America, Washington.